Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ်စက်တင်ဘာလ24ရက်ကြာသပတေးနေ့ည9:00ကနေ10:00စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 2425 32 50နဲ့ line meter 190တို့ကနေဖန်ယူနိုင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုကြာသပတေးနေ့ညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါ။ဒီညပဲသတင်းတွေကိုကိုရနိုင်နဲ့အတူညင်ညာပေးမှာပါ။အမေရိကန်နိုင်ငံကိုရောက်နေတဲ့ပုံဟန်မင်းကြီး Francis ဟာအခုအမေရိကန်လွှတ်တော်မှာမင်ကွန်းပြောကြားနေပါတယ်။နောက်တစ်ခါအမေရိကန်နိုင်ငံကိုရောက်နေတဲ့တရုတ်သမ္မတရှီကျင်ပင်ကတော့ဒီကနေ့ပဲ Washington DC မှာအမေရိကန်သမ္မတ Barack Obama နဲ့တွေ့ဆုံဖို့ရှိနေပါတယ်။ရွှေပြောင်းဒုက္ခသည်တွေအရေးနဲ့ရင်ဆိုင်နေရတဲ့ဥရောပနိုင်ငံတွေမှာတော့ဒုက္ခသည်ပေါင်း32,000ကိုအချိုးကျလက်ခံမှုအတွက်သဘောတူညီမှုရလိုက်တာမို့ဒါဟာညီညွတ်မှုရဲ့ပြရုပ်လို့ဂျာမနီဝန်ကြီးချုပ်ကပြောကြလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမကွာညီ
ပါပါပါရှင်အခုညပိုင်းသတင်းလွှာတွေထဲမှာဆိုရင်တော့ရွေးကောက်ပွဲဆိုင်ရာမတမာမှုတွေနဲ့ပတ်သက်လို့ရဲရေးပိုင်တဲ့အမှုနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပိုင်နဲ့ဆိုင်တဲ့အမှုရဲ့လို့နှစ်ခွဲခြားပြီးတော့တိုင်ကြားကြဖို့ကော်မရှင်ကပြောပါတယ်ရှင်အဖွဲ့ဝင်ဦးမြင့်နိုင်ရဲ့ပြောပြချက်ကိုထုတ်လွှင့်ပေးသွားပါမယ်ရှင်။တခါတီလဝစီဝါဆုံရဲ့ပထမအဆင့်ကိုစတင်လိုက်ပြီးဖြစ်ပေမဲ့ကျွမ်းကျင်လှုပ်သားတွေအတွက်နိုင်ငံခြားသားတွေကိုပဲမိခိုရအောင်မယ်ဆိုတော့တီလဝစီဝါရေးဆောင်အကြောင်းအဲ့ဒီနောက်ကလေးငယ်တဦးတေဆုံရတဲ့အထိဖြစ်ခဲ့တဲ့ရေဖြူမြို့နယ်အတွင်းကတပ်ထုတွင်ကုမ္ပဏီတွေရဲ့မြေစာကန်ပြိုကျပြီးတော့ရွှွင့်ရီလွှမ်းမိုးခံရတဲ့ကြေးရွာရဲ့အခြေအနေကိုလည်းနားဆင်ကြရမှာပါ2015ရွေးကောက်ပွဲမဲဆယ်စီယုံရေးနဲ့ပတ်သက်တဲ့လှုံ့ဆော်ချက်တွေကမဘာတာရဲ့ဗဟုမူဝါဒမဟုတ်ဘူးဆိုတော့မဘာတာအဖွဲ့ဝင်တွေရဲ့ညှင်းဆိုချက်သတင်းလွှာတွေကိုမထုတ်လင့်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရန်နိုင်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်နိုင်ငံကိုရောက်နေတဲ့ပုံရဟန်းမင်းကြီး Francis ဟာဒီကနေ့ဇန်နဝါရီလမှာအမေရိကန်စံတော်ချိန်မနေ့စနေနေ့မှာစပြီးအမေရိကန်လွှတ်တော်မှာမင်ကွန်းပြောကြားနေတာပါလွှတ်တော်ကိုလာရောက်တဲ့ပုံဟန်းမင်းကြီးကိုလွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်းနာကကြိုဆိုခဲ့ပါတယ်လွှတ်တော်မှာမင်ကွန်းစပြီးတော့ပြောကြားချိန်မှာရင်းရင်းနဲ့အမေရိကန်နိုင်ငံသားတွေလို့ပုံဟန်းမင်းကြီးကနှုတ်ဆက်စကားစပြောခဲ့တာဖြစ်ပြီးလူသားတွေရဲ့အခြေခံကံရပိုင်ခွင့်ဖြစ်တဲ့အမျိုးသမီးအမျိုးသားဒန်းတူအခွင့်အရေးရပိုင်ခွင့်တွေအတွက်ပုံဟန်းမင်းကြီးကပြောကြားသွားတာပါဒါပုံဟန်းမင်းကြီးရဲ့မင်ကွန်းကိုနားဆင်နေတဲ့လူတွေရဲ့ပရိတ်သတ်တွေဟာလွှတ်တော်ရဲ့အနောက်ဖက်မြက်ခင်းပြင်ထဲမှာတောင်းနဲ့ချီပြီးရှိနေပါတယ်။ပုံဟန်းမင်းကြီးဟာမနေ့ကသူ့ရဲ့ပထမဆုံးဝတ်ပြုဆုတောင်းပွဲကို Washington DC မြို့တော်မှာရှိတဲ့အမျိုးသားဖျားရှိခိုးကြောင့်မှကျင်းပခဲ့ပါတယ်။ပုံဟန်းမင်းကြီး Francis ဟာ American ပြည်သူ့အနောက်ချမ်း California မှာ Christian ဘာသာစတင်ပြီးပြန့်ပွားအောင်လုပ်ခဲ့တဲ့ Spain လူမျိုးသာသနာပြု Junipero Serra ကိုသူတော်စင်ဖြစ်နေတင်မြောက်တဲ့ပွဲကိုလည်းကြီးကြပ်သွားမှာဖြစ်ပါတယ်။ American ပြည်သူ့အနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာတွေရောပါစေရအတွက်အကူအညီပေးအမြန်အေးအေးယူဆောင်ရွက်ပေးဖို့လည်းမနေ့ကဗိုလ်တော်နေ့မှာပဲပုံဟန်းမင်းကြီးကပန်ကြားခဲ့တာပါ။အင်ဂျီရောမှာမနေ့ကပုံဟန်းမင်းကြီးကိုနှွေးထွေးစွာကြိုဆိုခဲ့တဲ့ American သမ္မတ Barack Obama ကတော့ American နိုင်ငံသားတွေနဲ့တကွကမ္ဘာတစ်ဝန်းနေထိုင်သူအားလုံးကကိုယ်နေထိုင်တဲ့ကမ္ဘာကြီးကိုဝမ်းဝံပြီးကာဝယ်ဖို့ပြောကြားခဲ့ပြီးပုံဟန်းမင်းကြီးကပြောကြားချက်ကိုသဘောတူလက်ခံခဲ့တာပါ။မနေ့ကသမ္မတအင်ယူကနေအပူဆောင်ခံမှုအတွက်ထွက်လာတဲ့ပုံဟန်းမင်းကြီးကိုလည်းခံမှန်းချေလူပေါင်း1,000ခွဲကျော်လောက်ကကြိုဆိုနှုတ်ဆက်ခဲ့ကြပါတယ်။ပုံဟန်းမင်းကြီးဟာ Washington DC ကနေ New York ကိုသွားရောက်မှာဖြစ်တယ်လို့သူ့ရဲ့6ရက်ကြာ American Keys အဆုံးမတက်ခင်တနင်္ဂနွေနေ့မှာလူပေါင်းတန်းချီပြီးတက်ရောက်လာနိုင်တယ်လို့ခံမှန်းထားတဲ့ Philadelphia မြို့ကကမ္ဘာတစ်ဝန်းမိသားစုများတွေ့ဆုံပွဲမှာတရားဟောပြောမှာဖြစ်ပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့ပုံဟန်းမင်းကြီးဟာအီတလီနိုင်ငံရောမမြို့ကိုပြန်လည်ထွက်သွားမှာပါ။
အစ္စလာမ်ဘာသာဝင်တွေနှစ်စင်ဖျားဘူးပွဲတော်ချင်းပါတဲ့ဆော်ဒီအာရေဗျနိုင်ငံမက်ကာမြို့နားကမီနာမြို့မှာဖျားဘူးလာတဲ့လူအုပ်ကြီးအတွင်းအချင်းချင်းနှင်းမိတာကြောင့်လူ918ယောက်ထပ်မနည်းသေးဆုံးပြီးတော့800ကျော်ဒဏ်ရာရသွားပါတယ်။အစ်ပွဲတော်မစခင်ဟတ်ဖျားဘူးတွေကရွရဒလေးအရာလက်ခံထားပြီးတော့မိစ္ဆာအဖြစ်သတ်မှတ်ထားတဲ့တိုင်းတွေကိုခဲတွေနဲ့ပြစ်ပေါက်ကြတဲ့ပွဲတော်ချင်းပါစဉ်အတွင်းမှာဂျာတာရီနေကအခုလိုဖြစ်ပေါ်ခဲ့တာဖြစ်တယ်လို့ဆော်ဒီအာနာပိုင်တွေကပြောပါတယ်။ဆော်ဒီအာရေဗျနိုင်ငံအရက်ဖက်ကာကွယ်ရေးညွန်ကြားရေးမှူးရုံးကတေဆုံးသူဒီဆုံးတန်ရာရသူတွေရဲ့စာရင်းကိုသူတို့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပြီးအဲ့ဒီမှာထိခိုက်တန်ရာရသူတွေကိုကယ်ဆယ်ရေးအဖွဲ့တွေက ကဲတင်နေကဲနေပုံတွေကိုလည်းပုံတွေနဲ့တကွဖော်ပြထားပါတယ်။၅ရက်ကြာကျင်းပပြီးလူတန်းနဲ့ချီလာရောက်တဲ့ဖျားပွဲဘူးပွဲတော်မှာလွန်ခဲ့တဲ့25နှစ်အတွင်းဖျားဘူးအချင်းချင်းနင်းပြီလို့တည်ဆုံတာတွေအခြေအများပြားရှိခဲ့ပါတယ်။အခုနှစ်မှာတော့ဟတ်ဖျားဘူးနှစ်တန်းကျော်လာရောက်ခဲ့ပါတယ်။လူတည်ဆုံမှုအများဆုံးဖြစ်ခဲ့တာကတော့1990ခုနှစ်ကဖြစ်ပြီးမီနန်မြို့ကလိုင်ကောင်းအတွင်းအချင်းချင်းတက်နင်းပြီလို့1400ကျော်တည်ဆုံခဲ့ပါတယ်။ဒါပြင်1994 2004နဲ့2006ခုနှစ်တွေမှာတော့200ကျော်တည်ဆုံခဲ့ပါတယ်ခင်ဗျာ။
ရီမင်မျိုးတော်ဆာနာကဗလီဝအကြောင်းတစ်ခုမှာဒီကနေ့ကြာသပတေးနေ့မှာအသေးခံဘုံခွဲသမားနှစ်ဦးရဲ့ဘုံဖောက်ခွဲတိုက်ခိုက်မှုကြောင့်မွတ်စလင်တွေရဲ့အစ်ပွဲတော်အစနေ့ဖြစ်တဲ့ဝတ်ပြုဆုတောင်းပွဲကိုတက်ရောက်လာသူအနည်းဆုံး25ယောက်တည်ဆုံခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်ခဲကရှီယာမွတ်စလင်တွေထိန်းချုပ်ထားတဲ့ဆာနာကဗလီဝအကြောင်းမှာဘုံခွဲတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးအခုထိဘယ်အဖွဲ့အစည်းကလှုပ်ဆောင်နေဆိုတာကိုမသိရသေးပါဘူး။မကြာခင်လတွေအတွင်းရီမင်နိုင်ငံမှာရှီယာတွေကိုလက်မခံတဲ့ဆူနီ IS အစ္စလာမ်စစ်တွေးကြအဖွဲ့ကဆာနာကလူအများပြားတည်ဆုံခဲ့ရတဲ့ကားဘုံခွဲမှုတွေအပါအဝင်တိုက်ခိုက်မှုတွေကိုမကြာခဏလုပ်နေတာပါ။ရီမင်နိုင်ငံမှာဟူသီသမုန်တွေနဲ့သမရအဘူရာဘူးမန်ဆော့ဟာရီတို့အစိုးရတို့ကြားပဋိပက္ခတွေနဲ့ပြဿနာဖြစ်နေချိန်မှာဒီစစ်တွေးကြတွေကြောင့်ပိုးပြီးရှုပ်ထွေးလာစီခဲ့တဲ့အပြင်အဲ့ဒီမှာအာရဗျကျွန်းဆွယ်ကအယ်ကိုက်ဒါအဖွဲ့တွေကိုလည်းတွေ့နေရတာဖြစ်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့နှစ်တုန်းကလူပေါင်း4500ကျော်တည်ဆုံခဲ့ရတယ်လို့လူသားချင်းစာနာမှုဆန်အကူကြီးလိုအပ်နေသူလည်းအများပြားရှိနေပါတယ်။
ဤနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့ Al-Jazeera သတင်းတောက်နှစ်ယောက်ကိုဒါဇင်နဲ့ချီတဲ့အခြားအကျဉ်းသားတွေနဲ့အတူအီဂျစ်သမ္မတ Abdel Fattah El-Sisi ရဲ့လူငယ်ချမ်းသာကွန်းနဲ့ကြာသပတေးနေ့ကလွှတ်ပေးလိုက်ပါတယ်။ဒီသတင်းတောက်တွေကိုသတင်းမမှန်မကန်ရေးသားမှုနဲ့ဖမ်းဆီးထိန်းသိမ်းထားခဲ့တာပါ။သူတို့ကျူးလွန်ခဲ့ခြင်းမရှိတဲ့အမှုနဲ့နှစ်နှစ်အတွင်းနှစ်ကြိမ်ထိန်းသိမ်းခံခဲ့ရသလိုဒီမှုနဲ့ပတ်သက်လို့ထောင်ထဲမှာတခြားအကျဉ်းသားတွေလည်းရှိနေသေးတယ်လို့ထောင်ကလွတ်လာတဲ့သတင်းတောက်ဟောင်းမိုဟာမက်ဖီမီကပြောပါတယ်။ဤနိုင်ငံကမတရားအသိဉာဏ်ခံရတဲ့မွတ်စလင်ညီကိုများအဖွဲ့ကိုထောက်ခံတဲ့သတင်းရေးသားမှုနဲ့ဖေမီနဲ့မိုဟာမက်တို့ကိုဩဂတ်လတုန်းက1003နှစ်စီပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ New American တန်ကညပတ်တင်တွေကိုဆက်လက်ကြီးညာနေပါတယ်ဒုက္ခဒေပောင်း32,000ကိုအချိုးကျလက်ခံမယ်လို့ဥရောပကသဘောတူညီလိုက်တာဟာညီညွတ်မှုရဲ့ပြယုတ်တစ်ခုလို့ဖြစ်တာမို့ဒါဟာပထမအဆင့်သာရှိသေးတယ်လို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲလ်ကဂျာမနီနိုင်ငံပြည်နယ်16ခုကအုပ်ချုပ်ရေးမှုတွေကိုပြောကြားလိုက်ပါတယ်။ဒီချိန်နဲ့ပတ်သက်ပြီးဥရောပအနေနဲ့လှုပ်ရှားရေးအများကြီးရှိနေသေးတယ်လို့လည်းဒီကနေ့ဂျတဘရီနေဘာလင်အစည်းအဝေးတစ်ခုမှာပြောပါတယ်။ဆီးရီးယားကအကြမ်းဖက်မှုတွေကြောင့်နေရဆွန့်ခွာထွက်ပြေးနေကြတဲ့လူတွေအတွက်အမေရိကန်ရုရှားနဲ့အရှေ့လေပိုင်းရဲ့အကူအညီတွေနဲ့သာဖြည့်ရှင်းနိုင်မယ်လို့လည်းပြောပါတယ်။ဥရောပသမဂ္ဂခေါင်းဆောင်တွေကဆီးရီးယားနာကဒုက္ခသည်စခန်းတွေမှာအကူအညီပေးနေတဲ့အပြည်ပြည်ဆိုင်ရာလူမှုကူညီရေးအေဂျင်စီတွေကိုအမေရိကန်ဒေါ်လာ 1.1 ဘီလီယံပေးဖို့အတွက်မနေ့ကဗိုလ်တပုနေ့မှာပဲသဘောတူခဲ့ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မှာကျင်းပတဲ့အရေးပေါ်ထိပ်သီးညီလာခံအပြီးချာတဲ့ပရင်းရဲ့အစောပိုင်းမှာဆီးရီးယားကစစ်ပြေးဒုက္ခသည်ပေါင်းသန်းနဲ့ချီးပြီးလက်ခံထားတဲ့လက်ဘနန်ဂျော်ဒန်နဲ့တူရကီနိုင်ငံတွေကိုအကူအညီတွေထပ်ပြီးတိုးပေးသွားမယ်လို့ဥရောပနိုင်ငံပေါင်း28နိုင်ငံခေါင်းဆောင်တွေကသဘောတူညီခဲ့တယ်လို့ဥရောပကောင်စီရဲ့ဥက္ကဋ္ဌဒေါ်နယ်ဒ်တက်စ်ကကြေညာချက်ထက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။
တရုတ်သမ္မတရှီဂျင်ပင်ဟာအမေရိကန်နဲ့တရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုရဲ့အရေးပါပုံတွေကိုအမေရိကန်နောက်ဘက်ခြမ်းဝါရှင်တန်ပြည်နယ်မှာနှစ်ရက်ကြာကနဦးဆွေးနွေးခဲ့ပြီးတဲ့နောက်အမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပြီးစိုက်ဘာအင်တာနက်တိုက်ခိုက်မှုလူခွင့်ရေးစီးပွားရေးတောင်တရုတ်ပင်လယ်တွင်းကနေပြည်တော်ပိုင်ဆိုင်မှုအငြင်းပွားနေတဲ့ကိစ္စအပါအဝင်ခက်ခဲတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ဝါရှင်တန် DC မြို့တော်ကိုဒီကနေ့ကြာသပတေးနေ့မှာလာရောက်မှာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့စိုက်ဘာအင်တာနက်တိုက်ခိုက်မှုတွေကိုကာကွယ်ဖို့အတွက်အမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးလှုပ်သွားဖို့လမ်းဖွင့်ထားကြောင်းဒါပြင်တရုတ်နိုင်ငံကိုယ်တိုင်ကအင်တာနက်တိုက်ခိုက်မှုတွေကိုခံရပြီးဒီလိုကိစ္စတွေကိုဘယ်တော့မှမကျူးလွန်ဘူးလို့တရုတ်သမ္မတရှီကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်။သမ္မတအိုဘားမားကတော့ဒီတိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကတရုတ်နိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ဖို့စဉ်းစားနေတယ်လို့ပြောလိုက်ပြီးတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့တဲ့အခါမှာဒီကိစ္စကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့ပြောပါတယ်။တရုတ်သမ္မတရှီဟာဗုဒ္ဓဟူးနေ့ကတော့အမေရိကန်ရဲ့တချို့ထိပ်တန်းနည်းပညာကုမ္ပဏီတွေကခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ညာနာမူပိုင်ခွင့်တိုးတက်လာအောင်နဲ့တရုတ်နိုင်ငံမှာနိုင်ငံခြားကုမ္ပဏီတွေစီးပွားရေးလုပ်ရတာလွယ်ကူအောင်လှုပ်သွားဖို့တနိဋ္ဌာန်ချမှတ် ထားတယ်လို့အာမခံခဲ့ပါတယ်ခင်ဗျာ
။မကြာသေးခင်ကဇက်တိုက်ဆော်သလိုကွန်ပျူတာဆိုင်ဘာတိုက်ခိုက်မှုတွေခံခဲ့တဲ့အမေရိကန်စစ်အဝန်တန်းကိုရေးချက်နဲ့ဆိုင်းယားစီမံခန့်ခွဲမှုရုံး OPM ကနေထုတ်ပြန်ချက်အရတန်းနဲ့ထိတဲ့ဝန်ထမ်းတွေကိုယ်ရေးချက်လက်တွေကိုခိုးယူခဲ့တဲ့ hacker ကသူတို့ငိုထင်ထားတာတွေပို့ပြီးလက်ဝေးအမှတ်တမ်းတွေကိုရသားတယ်လို့ဖော်ပြထားပါတယ်။သူတို့အရင်ကထင်ထားတာတွေ၅ဆကျော်များနေတာတွေ့ရတယ်လို့ပြောတာပါ။အ
ိန္ဒိယနိုင်ငံကလူများစုဝင်ဟိန္ဒူတွေဘာသာရေးအရထွတ်မြတ်ထားတဲ့နွားကိုအစ္စလမ်ဘာသာဝင်တွေရဲ့အပွဲတော်အတွင်မတက်ဖို့အိန္ဒိယနိုင်ငံကအစ္စလမ်ဘာသာဝင်ပညာရှင်တချို့နဲ့အဖွဲ့တချို့ကတောင်းဆိုလိုက်ပါတယ်။အခုလိုပြောကြားချက်ကိုဟိန္ဒူအဖွဲ့တွေနဲ့မွတ်စလင်အဖွဲ့တချို့ကထောက်ခံကြပေမဲ့ကျန်တဲ့မွတ်စလင်အတိုင်းဝိုင်းအများစုကတော့ရိုးရာဓလေ့ထုံးစံတွေအတိုင်းနွားသက်တာတွေကိုဆက်လက်လှုပ်ဆောင်တင်တယ်လို့ယုံကြည်နေကြပါတယ်။ကောလကတာမြို့ဗလီကောင်းဆောင်မူလာနာရှာရာဖတ်အဘရာကတော့စီးပွားရေးနဲ့တခြားလမ်းအကြောင်းကြောင်းတွေကြောင့်နေရာတော်များများမှာမွတ်စလင်တွေဟာအပွဲတော်အတွင်းနွားသက်တာကိုပိုပြီးနှစ်သက်ကြကြောင်းဒါပြင်လူတွေအနေနဲ့သူတို့ဘာသာရေးအရယုံကြည်တဲ့အတိုင်းလွတ်လပ်စွာလှုပ်ဆောင်ပိုင်ခွင့်ရှိတင်တယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရနိုင်တို့ကြည်ညာပေးခဲ့ကြတာပါအခုရွေးကောက်ပွဲဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်ရွေးကောက်ပွဲဆိုင်ရာမတမာမှုတွေကိုရဲအရေးပိုင်တဲ့အမှုနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့တက်ဆိုင်တဲ့အငြင်းပွားမှုတွေကိုတီးတန့်စီခွဲခြားတိုင်ကြားကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းရွေးကောက်ပွဲဆိုင်ရာမတမာမှုတိုင်ကြားချက်တွေကိုရွေးကောက်ပွဲကော်မရှင်အသီးသီးကအရေးယူဆောင်ရွက်နိုင်မှုအားနည်းတယ်ဆိုတဲ့ဝေဖန်မှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအခုလိုတုံ့ပြန်လိုက်တာပါမတ်တင်ဂီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြဋ္ဌာန်းထားတဲ့ရွေးကောက်ပွဲဆိုင်ရာပြစ်မှုများနဲ့ပြစ်ဒဏ်များပြဋ္ဌာန်းချက်ပုံမှန်59ကနေပုံမှန်65အထိကျူးလွန်မှုတွေဟာရဲအရေးပိုင်တဲ့အတွက်ရဲကိုတိုက်ရိုက်တိုင်ကြားရမှာဖြစ်တဲ့အကြောင်းတရားမဲ့ပြုကျင့်မှုတွေကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်ရိုက်တိုင်ကြားနိုင်ပြီးမဲဆွယ်စည်းရုံးမှုမှာပါတီတွေလိုက်နာရမယ့်စီမံစည်းကမ်းတွေချိုးဖောက်ရင်တော့နိုင်ငံရေးပါတီတွေစုဖွဲ့ထားတဲ့အငင်းပွားမှုဖြည့်ရှင်ရေးအဖွဲ့ကိုအသီးသီးတိုင်ကြားချရမှာဖြစ်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါတယ်။အငိမ့်စာဒုတိယရှေ့နေချုပ်လည်းဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကအခုလိုပြောပါတယ
်။အခန်း73မှာဝင်ရင်ရဲရဲပိုင်မှုဖြစ်တယ်တိတိကျပြောထားတယ်ရွေးကောက်ပွဲမတိုင်မီလဲတိုင်ကြနိုင်တယ်ရွေးကောက်ပွဲကျင်းပနေတယ်လဲတိုင်ကြနိုင်တယ်ရွေးကောက်ပွဲပြီ15ရက်တွင်လဲတိုင်ကြနိုင်တယ်ဒါလို့ဆိုထားတာပေါ့တရားမပြုကျင့်မှု14မှာပါတယ်တရားမပြုကျင့်မှုကျူးလွန်လို့ရှိရင်အဲ့ဒီတော့ကွာအနိုင်ရလဲတောင်းကလာတယ်ရှုံးသွားနိုင်တယ်တရားမပြုကျင့်မှုကြောင့်အနိုင်ရပါတယ်ဆိုရင်ခုံပွဲဖွဲ့စစ်ဆေးမယ်တရားမပြုကျင့်မှန်လားမှားလားပေါ့မှန်လဲမှန်တယ်လို့မမှန်လဲမမှန်တယ်အဲ့ဒါပြည်တော့ကဆုံးဖြတ်တာပေါ့ဒါရှင်းရှင်းလင်းလင်းဥပဒေရှင်းရှင်းလင်းလင်းကိုအဲ့ဒါလေးတွေကိုတိတိကျကျတို့တို့ဟုတ်သားတော့ကြမှာဆိုရင်အခက်အခဲရှိမှာမဟုတ်ဘူးပ
ါဆန္ဒမဲပေးပိုင်ခွင့်ရွေးကောက်တင်းမြောက်ခံပိုင်ခွင့်ကိုမတရားသဖြင့်နှောက်ယှက်မှုမဲရဖို့လက်ပေးလက်ယူမှုတွေကဆလို့မဲစင်းမဲလက်မှတ်တွေကိုမမှန်မကန်ပြုလုပ်တာတွေအစုံပြစ်မှုဆိုင်ရာဆွဆွဲချက်တွေကိုတော့ရဲထံကိုထက်ရိုက်တိုင်ကြားကြဖို့ဥပဒေကပြဋ္ဌာန်းထားပါတယ်သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကိုတက်ရိုက်တိုင်ကြားနိုင်တာကတော့လွှတ်တော်ကိုယ်စားလှယ်လောင်းနဲ့သက်ဆိုင်တဲ့လက်ပေးလက်ယူမှုအနှောက်ယှက်ပေးမှုရွေးကောက်ပွဲအသုံးစရိတ်မမှန်မကန်တင်းပြမှုတို့လိုတရားမဲ့ပြုကျင့်မှုတွေကိုသာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကင်တွယ်ဖြေရှင်းနိုင်တဲ့အခွင့်အာဏာရှိတာဖြစ်တယ်လို့အငိမ့်စာဒုတိယရှေ့နေချုပ်လည်းဖြစ်သူရွေးကောက်ပွဲကော်မရှင်နာဦးမြင့်နိုင်ကပြောပါရစေ
။ခန်းဆက်သုံးဆိုရင်ကျွန်တော်တို့စီလာလို့ကျွန်တော်တို့ကဟိုစုံရက်စစ်စစ်ပိုင်းဝင်အခွင့်အာဏာအမထားဘူးပေါ့အခန်းဆက်သုံးကိုအခန်းဆက်သုံးကရဲရဲပိုင်နဲ့ရဲဟုတ်တိုင်ရမယ်တရားရုံးကစစ်ဆေးမယ်တရားရုံးကနေတော့အပြစ်ဒဏ်ပေးမယ်အဲ့လိုအထာရအခွင့်အာဏာကိုနော
်ဟုတ်ကဲ့ပါရှင
်အခန်း14ကြမှာတရားမပြည့်စုံမှုကြမှာကျွန်တော်ဟိုရုပ်တော်ဘုကော်မရှင်အနေနဲ့ဟိုအခွင့်အာဏာရှိတာပေါ့
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့
အဲ့ဒါလည်းကျွန်တော်သိချင်တဲ့ရှင်းပြတယ်သူတို့ကိုသိချာလေးကိုဒါတွေအဲ့တိုင်းဟိုရှင်းပြပါတယ်အဲ့73နဲ့74ကိုနားလည်အောင်လုပ်ကြပါ73 74ဟို73ကို73ကိုကျူးလွန်နေကျူးလွန်နေဆိုပြီးကျွန်တော်တို့ဆိုလို့ကျွန်တော်တို့ကဟိုအခွင့်အာဏာမရှိဘဲနဲ့ကိုအခွင့်အာဏာအခန်း73ကအခွင့်အာဏာမရှိရဲရဲပိုင်နေမှု
ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းမဲဆွယ်စည်းရုံးမှုဆိုင်ရာအငင်းပွားမှုတိုင်ကြားချက်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအေးအေးယူလှုံ့ဆော်ပေးတာမရှိဘူးဆိုပြီးပါတီတွေရဲ့ဝေဖန်မှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတုံ့ပြန်လိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာလည်းပြိုင်ဘက်ပါတီချင်းသာမကနိုင်ငံရေးပါတီမဟုတ်တဲ့အဖွဲ့အစည်းတွေရဲ့နှောက်ယှက်ပေးမှုတွေပါကြုံတွေ့နေရတယ်လို့အတိုက်အခံ NLD ပါတီကလည်းပြောဆိုထားပါတယ်။ဒီအပိုင်းအတွင်းမှာပဲစကိုင်းတိုင်းစလင်းကြီးမြို့နယ်တွင်က ရှန်ဂန်အနောက်ရွာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တို့မဲဆွယ်ပွဲကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်တဦးကအနှောက်အယှက်ပေးခဲ့တယ်လို့စလင်းကြီးမြို့နယ် NLD အောင်နိုင်ရေးအဖွဲ့ကဥက္ကိုကိုနိုင်ကအဖြစ်အပျက်ကိုအခုလိုပြောပြပါဗျ။
နော်လွှတ်တော်ကိုယ်စားလှယ်လောင်းနေရဲ့ပေးမှာသူကကပ်ပြီးတော့ဝန်ခံလိုက်တာခင်ဗျ။နော်အဲ့မှာဆိုလို့ဒီမတီမရဲ့ပန်ဂျီအန်တိုင်းသမ္မတရီတက်တိုင်းလိုရတယ်ဆိုပြီးတော့နော်အဲ့မှာလူထိုင်ကုန်မှာပဲဖတ်ထားရတယ်။နော်အဲ့တော့ကျွန်တော်အခမ်းအနားဆီပဲခုနှစ်ခုရှိတဲ့နေရာမှာလေးခုပြီးတဲ့နော်အချိန်မှာကျွန်တော်တို့အခမ်းအနားကိုရက်ပြလိုက်ပါတယ်ခင်ဗျ။ဟုတ်ကဲ့ဘိုးဆိုးတော်ကကျွန်တော်တို့နော်ဒီအခမ်းအနားမကျင်းပနေမှာဆိုလို့ရှိရင်လည်းအဲ့ဒီအခမ်းအနားကျင်းပမယ်နော်မင်းဒီပိုင်ကရှိတယ်နော်အဲ့မှာဟိုကိုမိုးမြင့်တို့ရဲ့မိသားစုကိုလည်းပဲမင်းတို့ဒီအခမ်းအနားကိုမလုပ်နဲ့ဒီခါနာလုံးမယ်ဆိုလို့ရှိရင်တော့အဆန့်ခံရမယ်နော်အဲ့လိုချင်းချောင်းမှုတွေလည်းပဲလုပ်တယ
်မဲဆွေမှုကာလတရားဝင်မဆခင်နေပြည်တော်မှာမဲဆွေခဲ့တဲ့တတိပုဂ္ဂလကိုစလဲလောင်းနဲ့ပြည်ထောင်စုဝန်ကြီးဦးမြင့်လှိုင်တို့ကို NLD ကရဲစခန်းကိုတိုက်ရိုက်တိုင်ကြားခဲ့ပေမဲ့ရဲစခန်းကလက်မခံခဲ့ပါဘူးရွေးကောက်ပွဲမဲဆွေစည်းရုံးမှုကာလတွင်အနောက်ရှယ်ပေးခံရမှုတွေအပါအဝင်မမှန်မကန်ပြုလုပ်မှုတွေကိုတိုင်ကြားမှုတွေရှိပေမဲ့တိတိယောက်ယောက်အေးအေးယူဆောင်ရွက်နိုင်တဲ့အခြေအနေမျိုးကတော့အခုချိန်ထိနှဲပါနေသေးဖြစ်ပါတယ်ရှင
်မတင်ကြီးထိုက်ပါရှင်သမရဥသိန်းစိန်လက်ထက်မျိုးဆောင်ဥပဒေပြဋ္ဌာန်းနိုင်မှုအတွက်အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာအနေနဲ့တနင်္ဂနွေလုံးမှာမျိုးဆောင်ဥပဒေအောင်ပွဲတွေကျင်းပနေပေမဲ့လည်း2015ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးနဲ့ပတ်သက်တဲ့လှုံ့ဆော်ချက်တွေကတော့မဘာသာဗဟုရဲ့မူဝါဒမဟုတ်ဘူးလို့မဘာသာအဖွဲ့ကညင်းဆိုပါတယ်။သတင်းပြည်စုံကိုတော့ VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးထားပါတယ်ရှင်။
အမျိုးဘာသာသာသနာဆောင်ရှောက်ရေးအဖွဲ့မဘာသာရေးမူဝါဒထဲမှာဘယ်ပါတီအဖွဲ့အစည်းကိုမဲပေးရမယ်ဆိုတဲ့လုံခြုံမှုမျိုးမရှိဘဲလက်ရှိမဘာသာအဖွဲ့ဝင်အနေနဲ့လွတ်တော်ထဲမှာမျိုးဆောင်ဥပဒေကိုထောက်ခံတဲ့ပြည်ခိုင်ဖြိုးပါတီကိုရာမဲထည့်ပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲမထည့်ဖို့လက်ကမ်းစာဆောင်တွေဖြန့်ဝေနေတာဟာမဘာသာအဖွဲ့ဝင်တဦးချင်းရဲ့ပုဂ္ဂိုလ်ရေးခံစားချက်အရလှုံ့ဆော်ချက်တာဖြစ်တယ်လို့မဘာသာဘိုးလုံမှုဆောင်ဥပမောက္ခကအခုလိုပြောပါတယ
်။ NLD ကိုမဲမထည့်ဖို့ကြံ့ခိုင်ရေးကိုမဲထည့်ပါဆိုတာတော့မဘာသာရေးမူဝါဒမဟုတ်ဘူး။ဘုန်းကြီးရဲ့မူဝါဒတည်းမှာတော့ဒီပါတီရဲ့လက်ကင်ထုတ်မှာမဟုတ်ဘူး။ဒါပေမဲ့တချို့သောသံဃာတွေကတော့စီကောင်းစီရင်လည်းရှိမယ်။ဒါတော့မဘာသာရဲ့မူဝါဒမဟုတ်ဘူးလို့ဘုန်းကြီးကတော့ပြောတယ်မှာ
။မဘာသာအနေနဲ့မြို့နယ်တချို့မှာလှုပ်ဆောင်နေတဲ့2015ရွေးကောက်ပွဲနဲ့ပတ်သက်လို့မဲဆွယ်စည်းဝေးလှုပ်ဆောင်ချက်တွေဟာပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ပတ်သက်မှုမရှိဘူးလို့ပြည်ခိုင်ဖြိုးပါတီရဲ့ဘိုးကော်မတီဝင်ဦးတာဝင်းကပြောပါတယ်။
ဟေးဦးလုံးနဲ့ကမပတ်သက်ပါဘူးသူတို့ကသူတို့လုံနေကြတာ
မဘာသာအနေနဲ့ပြီးခဲ့တဲ့ရက်ပိုင်းကလာမယ့်ရွေးကောက်ပွဲမှာ NLD ပါတီကိုမဲမထည့်ပဲ USDP ပါတီကိုရာမဲထည့်ဖို့လက်ကမ်းစာဆောင်တွေကြောက်ပြောင်မြူမှာဖြန့်ဝေဖို့ကြိုးစားခဲ့ပေမဲ့လည်းမအောင်မြင်ခဲ့ဘူးလို့ကြောက်ပြောင်ဒေသခံကိုဖြိုးကအခုလိုပြောပြပါဗျ
။မဘာသာဖွဲ့လာတယ်လာပြီးတော့သူကားစီသေးတော့ရှိတယ်။သူတို့ကမြို့ထဲကိုလှည့်ချင်တာပေါ့နော်။လှည့်ချင်တဲ့ကောင်သူတို့အဲ့ဆိုင်မှာခဏနားပြီးသူတို့စားကြတော့ကြနားကြရဲ့နေသူတို့ကအဲ့ဆိုင်ထဲမှာရှိတဲ့လူဘမ်ဘလက်တွေဝေးတယ်အဲဘဘလက်တွေဝေးပြီးတော့သူကမေးတယ်ပေါ့နော်မေးတယ်ဆိုတာသူတို့ဒီလိုလှည့်လို့ရှိရင်ဒီကြော်ပြောင်းမျိုးပေါ်မှာအဲ့လိုမဘာသာထောက်ခံတဲ့လူတွေပါနဲ့ရှိလာပါညာနဲ့မေးတာသူတို့တက်ရောဘယ်လိုဖြစ်လောက်လဲလို့မေးတာမေးတဲ့အခါမှာအဲ့ဒီဘဘလက်ရတဲ့လူတွေကသူတို့ရှိမှလည်းဘဘလက်တွေကိုဖျက်ပြီးတော့လွန်ပလိုက်တယ်ဒီလိုမျိုးကုနာလိုဟို NLD ကိုမဲမပေးနဲ့ပါညာတွေမလုပ်တော့ဘဲနဲ့တခါလေသူတို့ကသူဒီတိုင်းလေးမောက်ပြီးတော့ညာဦးကိုထွက်သွားသူတို့ကဗျာကျွန်တော်ပြောမယ်ဘာသာရေးကိုခုတုံးလုပ်ပြီးတော့နိုင်ငံရေးလှည့်ကွက်တစ်ခုလုပ်တယ်လို့ကျွန်တော်ယူဆတယ်ဒီအစိုးရကလည်းသူတို့နဲ့ပတ်သက်ပြီးတော့အရေးတူလုပ်ပေးထားရဆိုတာလည်းကျွန်တော်ယူဆတော့ဒါနိုင်ငံရေးလှည့်ကွက်တစ်ခုပဲ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့ NLD ပါတီကိုမဲမပေးဖို့မဘာသာကဖြန့်ဝေနေတဲ့လုံခြုံချက်တွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားပေးမယ်လဲအရေးယူဆောင်ရွက်ပေးခြင်းမရှိသေးဘူးလို့ NLD ဘိုးအလုံးမှုဆောင်တွေကစက်တင်ဘာ22ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်အခုလိုဘာသာရေးကိုခုရုံလုပ်ပြီးနိုင်ငံရေးလုပ်တဲ့ကိစ္စတွေဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်နေတာမို့ဥပဒေနဲ့အညီဆောင်ရွက်တဲ့လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကပြောပါတယ
်ကျွန်တော်ကြောက်ပြောင်းရလို့တော့မသိပါဘူးနော်ကျွန်တော်အဲ့လိုဟာတွေကြားနေပါတယ်ကျွန်တော်သတင်းလည်းသိကောင်းနေပါတယ်အဲ့ဒီဟာတွေအားလုံးကဒါဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်တဲ့လုပ်ရအဖြစ်ကိုကျွန်တော်တို့ယူဆသို့တင်ပြမှာပါဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်တဲ့အတွက်ပြည်သူလူထုရောအစိုးရရောအားလုံးကဒီကိစ္စကိုဆန့်ကျင်နေတယ်လို့ထင်ပါတယ်NLD ရဲ့ရွေးကောက်ပွဲအောင်နိုင်ရေးထက်ကိုဒီ2015ရွေးကောက်ပွဲရဲ့တရားမျှတမှုကိုသရော်လောင်းပြောင်းလို့ဖြစ်နေတယ်လို့ကျွန်တော်အဲ့လိုပဲပြောချင်တယ်
2008ဖွဲ့စည်းပုံအခြေခံဥပဒေပါဝင်ရွေးကောက်ပွဲဆိုင်ရာဥပဒေတွေဟာဘာသာရေးကိုအကြောင်းပြပြီးနိုင်ငံရေးမလုပ်ရဘူးလို့ပြဋ္ဌာန်းထားတာကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့သက်ဆိုင်ရာဌာနတွေနဲ့ညှိနှိုင်းပြီးအရေးယူဆောင်ရွက်တဲ့လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာမယ့်ဆိုင်းရဲကျော်စွာမြင့်ကပြောပါတယ် ရွေးကောက်ပွဲကော်မရှင်အနေနဲ့နိုင်ငံရေးပါတီတွေကြားဝင်ရောက်ဖြန့်ပြေးတာတွေအချိန်မီမလုပ်ရင်ရွေးကောက်ပွဲအကြိုကာလမငြိမ်သက်မှုတွေဖြစ်လာနိုင်တယ်လို့သူကသုံးသပ်ပါတယ
်ခုလိုမျိုးကျွန်တော်တို့ကြည်ကြတဲ့နဲ့မဖြစ်ခင်မှာပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ကျွန်တော်သက်ဆိုင်ရာပြည်ထောင်ဝန်ကြီးဌာနတို့ဘာလို့ပေါ့ဗျာကျွန်တော်တို့မြန်မာနိုင်ငံရဲ့တပ်ဖွဲ့တို့ပြည်ထောင်ဝန်ကြီးဌာနတို့
ဒီကိစ္စနဲ့ပတ်သက်ပြီးပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုဆက်သွယ်ခဲ့ပြီးမယ်လဲတာဝန်ခံဖြေကြားမယ်သူမရှိပါဘူးလာမယ့်နိုဝင်ဘာမှာကျင်းပမယ့်မြန်မာနိုင်ငံရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေစတင်နေချိန်မှာဘာသာရေးကိုနီလန်းတစ်ခုအနေနဲ့သုံးပြီးတွေးခွဲမှုတွေနဲ့ပဋိပက္ခတွေဖြစ်ပေါ်လာနိုင်ခြင်းကိုစိုးရိမ်ပူပန်တဲ့အကြောင်းရန်ကုန်အခြေစိုက်အမေရိကန်တန်ယုံအပါအဝင်အနောက်နိုင်ငံတန်ယုံကိုကူကလည်းပြီးခဲ့တဲ့ရက်ပိုင်းကပူးတွဲထုတ်ပြန်ခဲ့တာကိုနိုင်ငံခြားရေးဝန်ကြီးဌာနကလက်မခံဘဲပယ်ချခဲ့ပါတယ်
မမြင့်မြင့်ခိုင်စုံစမ်းတင်ပြသွားတာပါရှင်အခုတခါတော့တီလဝါစီဝါရေးဆောင်ဘက်ကိုကြည့်ကြရအောင်ပါမြန်မာဂျပန်ဖက်ဆက်ဆောင်ရွက်နေတဲ့တိလဝအထူးစီးပွားရေးဆောင် A ပထမအဆင့်ကိုစတင်ဖွင့်လှစ်လိုက်ပြီဖြစ်ပေမဲ့စီးပွားရေးလက်ပတ်နိုင်မှုကိုတော့နိုင်ငံခြားသားကျွမ်းကျင်လှုပ်သားတချို့ကိုမှီခိုနေရအောင်မှာဖြစ်တယ်လို့မြန်မာတိလဝအထူးစီးပွားရေးဆောင်တာဝန်ရှိသူတဦးကပြောပါတယ်တိလဝါစီးပွားရေးဆောင်ဟာမြန်မာနိုင်ငံအတွက်အလုတ်ကင်တောင်းနဲ့ချီပြီးတော့ဖန်တီးပေးနိုင်မယ်လို့တော့ဒီစီမံချက်ကိုဆောင်ရွက်သူတွေကမျှော်လင့်ထားကြတာပါမတ်ရှားဖောင်ကစုံစမ်းမေးမြန်းထားပါတယ်ရှင်
မနေ့တုန်းကပဲရန်ကုန်မြို့အရှိတောင်ဘက်ခြမ်းနဲ့25ကီလိုမီတာမှာရှိတဲ့တီလဝါအထူးစီးပွားရေးဆောင် A ပထမအဆင့်ကိုဖွင့်လှစ်ပေးမယ်။ဒီအထူးစီးပွားရေးဆောင်လက်ပတ်နိုင်ဖို့အတွက်ကျွမ်းကျင်လှုပ်သားခန့်အပ်အသုံးပြုရမှာနိုင်ငံခြားသားကျွမ်းကျင်ပညာရှင်တွေနဲ့ပြည်တွင်းလှုပ်သားကျွမ်းကျင်ပညာရှင်တွေကိုဘလို့ခွဲဝေသုံးစွဲမှုရှိတယ်လဲဆိုတဲ့အပေါ်မှာမြန်မာတီလဝါအထူးစီးပွားရေးဆောင် Public Company Limited ရဲ့ဥက္ကဋ္ဌဦးဝင်းအောင်ကအခုလိုပြောပါဗျာ
။ဈေးစကားသက်သာဖို့ဆိုတာဒါပဲလုပ်ငန်းလုပ်ကြတဲ့လူဆိုအမြင်နဲ့ဒါသူတို့ဟိုဘာလဲလိုလားချက်တွေရှိပါတယ်အဲ့တော့ကျွမ်းကျင်မှုကြောင့်သာဟိုမဖြစ်မနေလိုတဲ့နော် management ဘိုင်းကရဲ့နောက်တစ်ခါဥမာ skill ဘိုင်းပေါ့နော်အဲ့ဒီအလူတွေကိုဒါခေါ်လာတဲ့ဘိုင်းတွေရှိပါတယ
်အခုတီလဝအထူးစီးပွားရေးဆောင်ဟာ hectare ပေါင်း 2000 ကျော်ရှိပြီးအလုတ်ကင်ခွင့်လန်းပေါင်း 4000 ဖန်တီးပေးနိုင်မယ်လို့မျှော်လင့်ထားပါတယ်ဒါပေမဲ့ဒီအလုတ်ကင်ခွင့်လန်း 4000 ထဲမှာနိုင်ငံခြားသားကျွမ်းကျင်လှုပ်သားတွေရှော့ချနိုင်ဖို့နဲ့ပြည်တွင်းကကျွမ်းကျင်လှုပ်သားတွေပုံမခန့်အပ်နိုင်ဖို့အတွက်ဘလို့တင်နှန်းမျိုးတွေလှုပ်ဆောင်ပေးနေတာတွေရှိလဲပေါ်မှာတော့ဥက္ကဋ္ဌဦးဝင်းအောင်ကအခုလိုဆက်ပြောပါတယ
်ကျွန်တော်ရှိမှာလိုအပ်တဲ့ဒီလုပ်ငန်းနဲ့ကိုက်ညီတဲ့လုပ်သားတွေမွေးထုတ်နိုင်မှုဟာအမှန်အဓိကကြပါတယ်ဟိုကျွန်တော်တို့ရှိမှာဆိုလို့ရှိရင်အခုခုမှစက်ုံတွေစပြီးတော့ဟိုလေဖို့ဒါဆောင်ရွက်နေတဲ့အနေထားပေါ့နော်အဲ့ဒီမှာဆိုရင်ဒီသင်တန်းနေလဲဟိုပေးဖို့လိုအပ်တာတွေကိုကျွန်တော်တချို့လဲအခြားနိုင်ငံမှာရှိတဲ့အလားတူသူတို့တခြားနိုင်ငံမှာယင်းနေညှုံ့နှံထားတဲ့စက်ုံတွေကိုတွားပြီးတော့သင်တန်းနေပြီးတယ်ပြီးရင်ပြန်ပြီးတော့ဒီမှာဒီကိုပြန်ပြီးတော့ခေါ်လာတယ်လုံးဒီလောက်ဆက်ပြီးတယ်ဆောက်ဒီလိုလုပ်ပါလေ
ဒီအထူးစီးပွားရေးဆောင်ရဲ့ hectare အားလုံးပေါင်းဟာ 4,000 ကျော်ရှိပြီးမနေ့ကဖွင့်လှစ်လိုက်တဲ့ပထမအဆင့်မှာ hectare 210 ကျော်ဒုတိယအဆင့်မှာတော့180ကျော်ရှိပါတယ်။ဇုံအေဒုတိယအဆင့်ကိုတော့2016ခုနှစ်မှာအပြည့်အစုံဖွင့်လှစ်နိုင်ဖို့မျှော်လင့်ထားကြပါတယ်။အခုစတင်ဖွင့်လှစ်လိုက်တဲ့ဇုံအေမှာအလုတ်သမားပေါင်း 1,900 ကျော်ရှိပြီးအများအပြားတော့ပြည်တွင်းမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်။လာမယ့် 2019ခုနှစ်မှာအပြည့်အစုံဖွင့်လှစ်သွားဖို့ရှိတဲ့ဒီအထူးစီးပွားရေးဆောင်နဲ့ပတ်သက်လို့လက်ရမြေရယူသုံးစွဲတဲ့ကိစ္စနဲ့သဘာဝပတ်ဝန်းကျင်ညှိနှိုင်းမှုဖြစ်လာမဲ့ကိစ္စတွေအပေါ်ကန့်ကွက်ဝေဖန်မှုတွေလည်းရှိနေပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့ပြန်လည်နေရာချထားရေးပေါ်မှာတော့ဥဝေအောင်ကအခုလိုပြောပြထားပါဗျ
။ဘောပေါင်းညီမိုင်းဆိုပြောမယ်ဆိုရင်တော့တကယ်တည်းဝင်ပေါ့နော်။ဆိုတိမယ်ဆိုရင်စိုးရိမ်မှုရှိကြမယ်လို့မထင်ပါဘူး။ကျွန်တော်တို့ဆိုရင်ဒီစိတ်ရင်းတွေစပြီးတော့မဆောက်ခင်ပြောမယ်ဆိုရင်တော့ဒီ infrastructure တွေစပြီးတော့ဒီမဆောက်ခင်ရပြင်နေကျွန်တော်တို့တဘာဝဒီကျွန်တော်တို့ပတ်ဝန်းကျင်မှာရှိနေတဲ့ရေလေစသဖြင့်အဲ့ဒီဘိုင်းနေရာမှာအစကျွန်တော်တို့ကြိုတင်ပြီးတော့မှဒီအကုန်လုံးကျွန်တော်တို့ဒီစမ်းပတ်တယ်နော် result တွေကိုကျွန်တော်ရယူထားတယ်နော်ပို့ပြီးတော့ကောင်းအောင် maintain လုပ်ဖို့ဆိုတဲ့စနစ်တရားအစကျွန်တော်တို့ထားရှိပါတယ
်ပြီးတော့လည်းဒီစီးပွားရေးဆောင်ဟိုစပြီးတော့စလုပ်တဲ့အချိန်မှာတချို့လူလေမြေကိစ္စပြဿနာတွေလည်းဖြစ်တာလည်းကျွန်တော်တို့တွေ့တယ်လေဆိုတော့အဲ့ဒီအပိုင်းမှာရောအခုဟိုလှုပ်ဆောင်ထားပေးတာဘယ်လောက်ထိအဆင်ပြေမှုတွေရှိပြီးလဲပြီးတော့အခက်အခဲတွေဘာတွေများရှိသေးလဲရှင်အဲ့ဒီပုံမှာ
ဒါတော့နိုင်ငံတော်ရဲ့ဒီဖြစ်ပါလေကျွန်တော်တို့ကနိုင်ငံတော်ကနေပြီးတော့အလုံးပြုခွင့်ရရှိရဲ့ပုံမှာကျွန်တော်ကဆက်လက်အကောင့်တွေပေါ်ရတာဖြစ်ပါလေ
တီလဝအထူးစီးပွားရေးဆောင်ဟာမြန်မာဂျပန်တီလဝဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီကနေပူးရဲဥဆောင်လုပ်ကိုင်နေတာဖြစ်ပြီးတော့2013ခုနှစ်နိုဝင်ဘာလမှာစတင်ခဲ့တာပါဒီအထူးစီးပွားရေးဆောင်စီမံကိန်းထဲမှာရင်းနှီးမြှုပ်နှံတဲ့နိုင်ငံပေါင်း73နိုင်ငံရှိပြီးတော့ကုမ္ပဏီပေါင်း59ကုမ္ပဏီရှိပါတယ်ရင်းနှီးမြှုပ်နှံတဲ့နိုင်ငံတွေထဲမှာဂျပန်အမေရိကန်တရုတ် ဩစတြေးလျဆွီဒင်တောင်ကိုရီးယားနဲ့တခြားရှစ်တောင်အာရှနိုင်ငံတွေပါဝင်ပါတယ်။ဒီလိုဟာအထူးစီးပွားရေးဆောင်တွေဂျပန်နိုင်ငံကအမေရိကန်ဒေါ်လာ 1.5 ဘီလီယံထောက်ပံ့ကူညီထားပါတယ်ရှင်
။မဆာဖောင်စုံစမ်းတင်ပြခဲ့တာပါရှင်။အခုတခါတော့ရေဖြူမြို့နယ်အတွင်းရေရွှွင့်ရေလွှမ်းမိုးခံရတဲ့ကြေးရွာဘက်ကိုကြည့်ကြရအောင်ပါ။တနင်္လာနေ့တိုင်းဒေသကြီးရေဖြူမြို့နယ်မှာတပ်ထူရင်ကုမ္ပဏီကစွန့်ပစ်မြေစာကန်ပြိုကျပြီးအနိုင်ပိုင်းမှာရှိတဲ့ကံပေါက်ကြေးရွာကိုရွှွင့်ရေတွေဖုံးလွှမ်းသွားခဲ့ပါတယ်။အဲ့ဒီအဖြစ်ကြောင့်ရွာကန်ကလေးတယောက်သေဆုံးခဲ့သလိုအ ਨੇ ဆုံးအိမ်ကြီး50နီးပါးလောက်ပျက်စီးခဲ့ရပါတယ်။အများပြည်သူကိုအသက်အန္တရာယ်ရှိစေတဲ့အတွက်ဒီတပ်ထူတူဖော်တာကိုရပ်ဆိုင်းဖို့တောင်းဆိုသွားမယ်လို့ဒေသခံတွေပြင်ဆင်နေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ရေပြူမြို့နယ်ကံပေါက်ရွာမှာအခုလိုတပ်ထူတွင်ကုမ္ပဏီကစွန့်ပစ်မြေစာကန်ကျိုးပေါက်ပြီးရွှွင့်နှွန်ရေတွေကြေးရွာအတွင်လွှမ်းသွားတာကတော့ဗုဒ္ဓဦးနေ့ည9နာရီအချိန်လောက်မှာစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီရွှေနွန်ရေတွေအရှိန်အဟုန်နဲ့စီးစင်းဖုံးလွှမ်းခဲ့တာကြောင့်လူအသေးပျောက်ရှိပြီးနေအိမ်အချို့လည်းပျက်စီးခဲ့တယ်လို့ကံပေါက်လူငယ်ကွန်ရက်အဖွဲ့ကကိုကျော်မိုးဦးကပြောပါတယ်
။အဲအဲ့ဒီလူငယ်ကဟိုပေါက်ကြတော့ခုနကအရင်ကတည်းကလည်းရွာဒီလူငယ်ကအန္တရာယ်ရှိတယ်။ဟိုကျွန်တော်ရွာသားကြီးအနေနဲ့တော့သူ့လူအချင်းချင်းတုံးစုလာတယ်။ဘာမှဟိုဘယ်မှာခက်ခဲမှမဟုတ်ဘူး။အဆောင်ပြတ်တဲ့မပေးဘူးကွာ။ဟိုလေကြီးလေးဟိုလုတ်ပြီးမှကြည့်အောင်လုတ်ပြီးမှဆိုလို့ဒီတိုင်းမင်းကြီးကအခုတကယ်ဖြစ်လာတော့လူကလည်းတယောက်သေးတယ်။အေးက40နဲ့ဟို6လုံးတိခိုက်မှုရှိတယ်။အေးမျောလာ6လုံး။ဘာလဲဆိုတော့ဒုက္ခတွေတွေကအခုဘုံကြီးကျောင်းမှာထားရတဲ့အေးမှာဒုက္ခတွေက150လောက်ရှိတယ်ကို
။တည်ဆုံးသွားသူဟာအသက်17နှစ်အရွယ်ကလေးတဦးဖြစ်တယ်လို့လည်းပြောပါတယ်။အခင်းဖြစ်ပွားပြီးတဲ့နောက်ခရိုင်အုတ်ချိုရေးယုံမြို့နယ်အုတ်ချိုရေးယုံနဲ့ရဲတပ်ဖွဲ့ကတာဝန်ရှိသူတွေလာရောက်ကြီးစုစစ်ဆေးခဲ့တယ်လို့လည်းပြောပါတယ်။လောလောဆယ်မှာတော့ကံပေါက်လူငယ်ကွန်ရက်အဖွဲ့ကတည်ဆုံးသူနဲ့ပျက်စီးဆုံးရှုံးမှုတွေအတွက်နင်းနာကြေးရရှိဖို့ဆောင်ရွက်နေတယ်လို့ပြောပါတယ
်။လက်ရှိနင်းနာနေတဲ့လူတွေဟိုဆုံးရှုံးတဲ့လူတွေဟိုဘာလုပ်ပြီးမလဲဆိုတော့အာမခံချက်ဟိုရောက်အောင်လို့လက်ကြည့်သွားနေတယ်။စင်းကြီးတော့ဖောက်သွားတယ်သူတို့ဘယ်လိုလုပ်ပြီးမလဲဆိုတော့ကျွန်တော်ပြည့်နေရတော့စောက်ကြည့်မှရောက်မယ်ပြောလိုက်။
တဝဲဒေသက88မျိုးဆက်ငင်းချင်းနဲ့ပွင့်လင်းလူဖွဲ့စည်းကဥခင်ဆိုးကတော့ကံပေါက်ရွာသားတွေဟာတတ်ထုတူးဖော်နေတာကိုရက်ဆိုင်ဖို့လိုလားနေကြောင်းပြောပါတယ
်သူတို့ဒီကံပေါက်တွေလို့တော့အဲ့ဒီတတ်ပြီးမှလိုရဆိုင်တော့ရှိတယ်သူတို့သဘီရောအဲ့ဒီဆက်လာမှာပြင်ပြီးတောင်းဆိုလောမယ်ဆိုလို့တော့ရှိနေရှိတယ်ဗျ
ဒီတတ်ထုတူးဖော်ရေးကုမ္ပဏီဟာ2010ခုနှစ်ကစတင်တူးဖော်နေတာဖြစ်ပါတယ်။ဒီလိုတူးဖော်ရာမှာဒေသခံတွေစီကအကြံဉာဏ်ရယူတာမရှိသလိုသဘောအားပတ်ဝန်းကျင်ပေါ်တည်ရောက်မှုတွေအတွက်လည်းလေးလာစမ်းစစ်တာတွေမရှိဘူးလို့တဝယ်မြို့လူခွန်ရေးစောင့်ကြည့်ရေးအဖွဲ့ဝင်ဦးတန်းဝင်းကပြောပါတယ
်။ဟုတ်ကဲ့ဖြစ်ဖြစ်ရဒေသခံတွေရဲ့ဘဝလုံးချင်းဆက်မတက်လို့လည်းကဒေသခံတွေအရင်လေးရဲ့နေရာကအဲ့လိုမိုင်းလို့လုပ်တယ်မိုင်းလို့လုပ်ပြီးတော့ဒေသခံတွေအဲ့ရမိုင်းရဲ့အချက်ဆက်အစိုးရကကြီးရီဆန်ကြတယ်မြောင်းစံမှာ၅ရက်ကျင်ပြီးကြအဲ့ဒီနမဆိုတဘာတော်ဝတ်ကြပြက်စီးတယ်ဆိုတော့တောင်းကြီးကဟန်လိုက်ပြပါပြီစာရီချူထားတယ်ချူတဲ့တောင်းရဲ့နေစာဘူကကြီးရီဆင်းလာတယ်ဆင်းလာတဲ့ကြီးရီချောင်းရတဲ့ဆင်းတယ်ချောင်းကြီးကနောက်ကြည့်နောက်ကြည့်ဘူးတဲ့ကြအဲ့တော့အရင်ကအဲ့ဒီနေရာပြန်ငါဖမ်းလိုက်တယ်ကြအခုကအဲ့ဒါတွေမတွေ့ရတော့ပြီးတဲ့ချိန်မှာသူအခုလောက်ကဒီဘက်ကဆိုတော့ဒီလိုမဆိုင်တဲ့ပုံက
ဒီဖြစ်ပျက်တဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ကံပေါက်အုတ်ချုပ်ရည်မှုယုံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒွေခိုင်တွင်းမှာရှိတဲ့ဟင်းသာတတ်ထုတွင်းကစွန့်ပစ်မြေစာတွေကြောင့်အနီးအနားမှာရှိတဲ့ကျေးရွာတွေကလေယာဉ်မြေတွေနုံးမြေဖုံးလွှမ်းတာရှိခဲ့တယ်လို့ချောင်းပြောင်းတွေနဲ့တင်ကောတာတွေရှိခဲ့တယ်လို့ဦးတန်းဝင်းကဆက်ပြောပါတယ်။ဟင်းသာတပ်ထုရင်းဟာအင်္ဂလိပ်ကိုလိုနီလက်ထက်ကလေးကတူးဖော်ခဲ့တာဖြစ်ပေမဲ့1996ခုနှစ်မှာပုဂ္ဂလိကကုမ္ပဏီကိုလုံပိုင်ခွင့်ပေးခဲ့ပြီးတဲ့နောက်အခုလိုဖြစ်ပျက်လာတာဖြစ်ပါတယ်
။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။ VOA American တန်ရဲ့ဂျာတာပရိနေညပိုင်းအစီအစဉ်တွေကိုနှားဆင်နေကြရတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန် ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10နာရီထိဆက်ပြီးထုတ်လွှင့်ပေးသားမယ့် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ24ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနိုင်နိုင်ကြပါရဲ့ရှင်ဒီချိန်ပိုင်းတွင်မှာတော့ကျမရေကန္တာကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးမြမပြည်ရဲ့ကာလရှည်ကြာကျွေးမီတန်တရာအကြောင်းမြမအရေးသုံးသပ်ချက်နဲ့အတူ
လူထုအလေးကသူတို့ကဆောက်နေတဲ့လုံးကနေအဆုံးချနေရတာကိုနိုင်ရင်ထက်မှာသူတို့ကသိတော့တော့စိတ်ဝင်စားမှုမရှိကြ
။တနေ့စားတနေ့စားဖို့ပူနေရတဲ့အတွက်နိုင်ငံရေးကိုသိစိတ်ဝင်စားမှုမရှိဘူးဆိုတော့ချင်းပြည်နယ်ဘက်ကရွေးကောက်ပွဲအခြေအနေနဲ့တခြားတိုင်းရင်းသားဒေသကရွေးကောက်ပွဲအပါအဝင်တခြားသတင်းအစုံလင်ကိုလည်းတိုင်းရင်းသတင်းလွှာကဏ္ဍမှာနားဆင်ကြရမှာပါရှင်။ဒီလိုအစီအစဉ်တွေကမှအရင်ဆုံးကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံမှာစီလန်းချောင်းနဲ့ကြောက်ကတ်မှာကြောက်တဲတာအဖြစ်များပြီးအသက်40နဲ့60ကျားမှာပိုဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒါဘာကြောင့်ဒီစီလန်းချောင်းကြောက်တဲရောဂါဖြစ်ရပြီးဘလို့လူမျိုးတွေမှာဖြစ်ဖို့အန်ဒီရဲ့ပိုများတာဘလို့ကာကွယ်နိုင်မှာသလဲစတဲ့အကြောင်းအရာတွေကိုစီနဲ့ကြောက်ကတ်ခွဲစိတ်အထူးကုဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကဲကျောက်တာကျော်မြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီစီလန်းချောင်းကြောက်တယ်တဲ့ယောဂအဖြစ်များလာဆရာကြီး
ဗမာပြည်မှာတော့စီလန်းချောင်းကြောက်တယ်တဲ့ယောဂကျွန်တော်တို့ဒီစီလန်းကြောက်ကခွဲစိတ်ဌာနမှာတော့လာတဲ့လူနာရဲ့50ရာခိုင်နှုန်းနဲ့90ရာခိုင်နှုန်းလောက်ထိရှိပါတယ်ရားတယ်ပဲပြောရမှာပေါ့အဲ့ဒီတဲမှာမှာမျိုးသားတွေကပိုဖြစ်တာကိုတွေ့ရပါတယ်ဒါဒီကဘာမှာစစ်တမ်းတွေအရာပြန်ကြည့်လိုက်ရင်လည်းမျိုးသားတွေကအမျိုးသမီးတွေဆက်ပိုဖြစ်တယ်ပေါ့ဒါပေမဲ့လက်တော်တော့ဒီဗမာပြည်မှာတော့မျိုးသားနဲ့မျိုးသမီးဖြစ်တော့တာသိမကွာလောက်ဘူးပေါ့နော်ဒူဒူလောက်ပဲဖြစ်နေတယ်ပေါ့အသက်ပိုင်းခြားရဆိုရင်တော့လေအသက်ငယ်တဲ့လူပေါ့အသက်20အောက်မှာဖြစ်တာတိတ်မပြေရဘူးဒါပေမဲ့အများဆုံးကတော့အသက်40အနီး60ပိုင်းခြားမှာဖြစ်တာကိုတွေ့ရပါတယ
်ဟုတ်ကဲ့ဘာဖြစ်လို့ဒီယောဂဖြစ်ရပြီးတော့အခုလိုလူမျိုးတွေမှာအဖြစ်များရတာလဲ
ဒီကြောက်ဖြစ်တာကိုဖြစ်ရတဲ့အကြောင်းကိုပြောရမယ်ဆိုရင်တော့နံပါတ်1ကတော့ဒီပဲကြာဒီတော့နေတာပေါ့အဲ့တော့ဘလိုလူမျိုးတွေမှာဖြစ်တတ်လဲဆိုတော့ပူပြင်းတဲ့ယာယူလူရှိတဲ့ဒေသတွေမှာနေတဲ့လူတွေပေါ့သူတို့ကချွေးထွက်များမယ်ဒီတော့တာနေမယ်ဆိုရင်စီးထွက်တာလည်းနေသွားမယ်အဲ့တော့သူတို့မှာဒီစီလန်းကြောင်းမှာကြောက်တယ်ဖို့ခွင့်မှန်းပုံများပေါ့နောက်ပြီးတော့ပူပြင်းတဲ့ပတ်ဝန်းကျင်မှာလုံးလုံးဝတဲ့လူတွေကဒီချွေးတွေထွက်မယ်ဒီတော့တာနေမယ်ဆိုရင်သူတို့မှာဒီစီလန်းကြောင်းမှာကြောက်တယ်ကိုခွင့်လာများတယ်။နောက်တစ်ခုကတော့ငကူတုံးကကြောက်တယ်ခင်ဦးရဲ့လူတွေသူတို့ကပြန်ဖြစ်ဖို့အခွင့်အလမ်းများပါတယ်။နောက်ပြီးကောက်ကိုခေါ်ရအစင်းမြစ်ကြီးကြောင်းနဲ့ဇူနာတွေကဆိုရင်ဒီထဲမှာယူရစ်အက်ဆစ်တက်တရားများနေတယ်။အဲ့လိုများနေလို့ရှိရင်ဒီယူရစ်အက်ဆစ်တရားအတိုင်းခဲဘဝနဲ့ဒီကြောက်ကန်နဲ့စီလန်းကြောင်းမှာကြောက်ဖြစ်နေတယ်ဖြစ်တတ်တယ်။နောက်တစ်ခုကတော့ဒီစီလန်းကြောင်းမှာကြာခဏပိုးဝင်တဲ့သူတွေပေါ့။နောက်ဒီစီလန်းကြောင်းရဲ့ခွဲစည်းပုံပေါ်လည်းမြည်တယ်ပေါ့။တချို့ကြတော့ဒီမွေးရပါစီလန်းကြောင်းမှာပုံမှန်မဟုတ်တဲ့လူတွေပေါ့။ဥပမာမွေးရပါစီးပြန်ကျင်းတဲ့လူတွေပေါ့
။ဟုတ်ကဲ့။ဒီအမျိုးသားတွေမှာအဖြစ်များတာနဲ့ဒီအသက်40နဲ့ဒီ60ကျားမှာအဖြစ်များတာပေါ့ဆရာတော်။အဲ့ဒါတွေကဘာကြောင့်လဲ
။အဲ့ဒါအဲ့ဒီကြတော့ခေါမုန်းနဲ့ဆိုင်တာပေါ့။အဲ့တော့အမျိုးသမီးမှာရှိနေတဲ့ဒီခေါမုန်းတွေကဒီကြောက်ဖြစ်စေဖို့အတွက်ကာကွယ်ပေးတယ်လို့ဖြစ်နေတယ်။နောက်တစ်ခုကတော့အမျိုးသားရဲ့ဒီစီလန်းကြောင်းဖွဲ့ပြီးပုံညာဆိုဒီအမျိုးသမီးရဲ့ထက်ပုံပြီးတော့ရှုပ်ထွေးရဲ့သဘောရှိတယ်။နောက်တစ်ခုကတော့အမျိုးသားရဲ့ဆိုရင်ဥပမာဒါအသက်ကြီးလာရင်စီးကျိတ်ကလည်းကြီးလာမယ်။စီလန်းကြောင်းကိုသွားပြီးတော့အနောက်ဆက်ပြီးတဲ့အကြောင်းအရာတစ်ခုပေါ့
။ဟုတ်ကဲ့ဒီအသက်အရွယ်ဒီ40နဲ့60လူလက်ပိုင်းပေါ့ဆရာနော်လူကြီးပိုင်းရောက်လာတဲ့ခါမှာပုံဖြစ်တာရော
။အဲ့ဒါကလည်းအမျိုးသားဆိုလို့ရှိရင်စီးကျိတ်တွေအသက်ရဲ့ကြီးလာတဲ့အရာကြီးလာတယ်။ဒါပုံမှန်ပဲ။ကြည့်ရတဲ့အချိန်မှာဒီစီလန်းကြောင်းမှာလာပြီးတော့ဟန်တာဖြစ်စေအဲ့တော့စီးရပုံမှန်လည်းမသွားနိုင်ဘူးတော့အနေထိုင်နေဒါကြောင့်သူတို့ကကြောက်ဖြစ်ဖို့အခွင့်အလမ်းပုံများတယ်နောက်တစ်ခုကလည်းဒီနိုင်ငံမှာယောက်ျားတွေကလည်းအများကြီးအပြင်လှုပ်ထွက်လို့ကြတယ်ဆိုတော့သူတို့ကပို့ပြီးတော့မှဥပမာပြင်ကြခြေပို့ထွက်မယ်ရေတောက်နေမယ် ဒါတွေကလည်း risk factor တခုပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီဖြစ်ရချင်းအကြောင်းရင်းတွေကိုစုံစုံလင်းလင်းသိပြီဆိုတဲ့အခါကျတော့ကာကွယ်နိုင်ဖို့အပိုင်းဆိုလို့ရှိရင်ရော
ကာကွယ်ဖို့ကအရေးကြီးပါတယ်ယောဂဆိုတာမဖြစ်ခင်ကာကွယ်တာအကောင်းဆုံးပေါ့ဖြစ်လာမှကုသရင်တော့ယူနာအတွက်လည်းသင်္ကန်းတာပေါ့အဲ့တော့ဘယ်လိုကာကွယ်မလဲဆိုတော့အဓိကကတော့ဒီများများတောက်ဖို့လိုပါတယ်ဒီလိုတောက်ယူရဲပြောတာပါကိုကြီးတွေအစားထိုးပြီးတောက်တာကိုမဆိုးလို့ပါဘူးအဲ့တော့ယူယူဝက်အနည်းကိုအနည်းဆုံး1လီတာနဲ့1လီတာခွဲလောက်ထိတောက်ဖို့လိုအပ်ပါတယ်ဦးပြင်းတဲ့ညာယူဓမ္မမူလို့ရှိရင်ဒီပူထဲမှာအလုံးလုံးနေရတဲ့လူတွေသွားလာနေရတဲ့လူတွေဆိုရင်တော့ယူကိုတောက်ပြီးဖို့လိုအပ်ပါတယ်ဒီလိုယူတောက်ပြီးချရာသူဦးကိုသွားတဲ့အတွက်ကြောင့်ဒီထဲမှာရှိနေတဲ့ကြောက်တရားအမုံဘွားမှာပဲသူကအဆိုင်ခဲမဖြစ်ခင်မှာပဲဒီနဲ့စီးချလိုက်တယ်ဆိုဖြစ်သွားပါတယ်ဒါအကောင်းဆုံးကာကွယ်ရည်ကြီးပါပဲနောက်တစ်ခုကတော့အငံကိုရှော့စားတယ်ပါအငံစားခြင်းအဖြစ်ဒီထဲမှာကြောက်ဖြစ်စေတဲ့ဓာတ်တွေပုံများကြီးပါတယ်နောက်တစ်ခုကတော့အသားဓာတ်ပေါ့နော်အထူးသဖြင့် animal protein ပေါ့ဒါပြိတောင်ကြီးအရာမယ့်အသားဓာတ်ဒီအသားတွေကိုလည်းရှော့စားဖို့ကောင်းပါတယ်အသားရည်များစားရင်ဒီထဲမှာဒီတောက်ဖြစ်စီတဲ့တက်တရားများဆွတ်ထုတ်ရပါတယ်။များဆွတ်ထုတ်ရလို့ဒီထဲမှာငားလာပြီးတော့တောက်ဖြစ်စီမှုအတွက်တောင်းအားပေးလို့ဖြစ်ပါတယ်။ချောရည်ထဲမှာတော့သံမြာရည်လိုမိမော်ရည်လိုဆိုတော့အခါခွင့်ပြင့်မလို့တောက်ကုန်ပြီးတော့တောက်ဖြစ်စီတာတော့ထိုင်းကြောင့်ကာကွယ်ပေးနိုင်ပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့နောက်တစ်ခုကဒီကောက်ဒီအစစ်ရောင်ယောဂါတို့နောက်ဒီစီတန်းကြောင့်ပို့ဖို့နဲ့ယောဂဖြစ်တဲ့သူတွေအတွက်ဆိုလို့ရှိရင်ဆရာကြီးကာကွယ်နိုင်တဲ့အနေထားက
ကာကွယ်လို့ရပါတယ်။ကောက်ဆိုတဲ့အစင်းကြီးကြောင့်ယောဂအဲ့ဒီထဲမှာရေစစ်တက်ကများတဲ့အတွက်ကြောင့်ဒီတောက်ကရေစွန့်ထုတ်တဲ့အခါမှာတောက်ကထဲမှာလေဒီအဆိုင်ခဲဘဝအနေနဲ့ဖြစ်ပြီးတော့ကြောက်ပြီးဖြစ်တာပေါ့။ဒါကြောင့်ဒီ uric acid level ကိုထိန်းထားဖို့လိုပါတယ်။အဲ့ uric acid level ကိုထိန်းဖို့အတွက်တောက်ဖို့အစီအစဉ်လည်းရှိပါတယ်။အဲ့အဲ့စီးပြီးကျွန်တော်တို့ပုံမှန်တောက်မယ်ဒီ uric acid ရဲ့ပမာဏကိုအမြဲတမ်းပြန်ပြန်ပြီးတော့အိမ်သားအနေနဲ့ဆိုလို့ရှိရင်လည်းဒါကြောက်မဖြစ်အောင်ကာကွယ်တဲ့နည်းလမ်းတစ်ခုပါပဲ
ဟုတ်ကဲ့ဆရာဒီမွေးရပါဖြစ်နေတဲ့တွေအတွက်တော့ကာကွယ်ဖို့ခက်တာပါဆရာနော
်ဟုတ်ကဲ့မွေးရပါဖြစ်တဲ့လူကတော့သူတို့ကမသိနိုင်ဘူးလေအချို့ကျတော့ဒီမွေးရပါမစီလမ်းကြောင်းကျင်းတာပဲရှိတယ်ပိတ်တာမဟုတ်တော့သူတို့ကမသိနိုင်ဘူးပေါ့ဆိုတဲ့အသက်ကြီးမှပဲပြီးရအသက်20 30လောက်ကြာမှအော်စီးပျော်လေးကကျင်းနေတယ်စီးပျော်ကပိတ်နေတယ်အဲ့ညမှာမှသူကကြောက်တည်တည်နေတယ်အဲ့ချိန်ကျတော့မှဆရာကကူရတဲ့ခါကျတော့ဒီကြောက်ကိုလည်းကူရတယ်သူရဲ့ပုံမမှန်ဖြစ်နေတယ်ဖွဲ့ပြီးပုံတယ်ပြန်ပြီးတော့ပြင်ပြရတာပေါ့
ဟုတ်ကဲ့ဆရာခုနကဒီစီလန်းချောင်းပိုးဝင်လို့ဖြစ်တဲ့သူတွေအတွက်ဆိုရင်ရောကာကွယ်နိုင်တဲ့ထက်ကဒီစီလန်းချောင်းပိုးဝင်တဲ့ယောဂါကိုကူရမှာပဲပေါ့ဆရာနော
်ဟုတ်ကဲ့စီလန်းချောင်းပိုးဝင်တဲ့ယောဂါကတော့မျိုးသမီးရမျိုးသားထက်ပိုပြီးတော့ဒီပိုးဝင်တတ်တယ်ပေါ့အဲ့တော့ဒီအမျိုးသမီးတွေမှာခဏခဏစီလံကြောင်ပိုးဝင်နေလူနာတွေဆိုသူတို့ကိုပတိစီဝါစေးတွေကိုကျွန်တော်ကတခါလေးရက်တော်ကြပေးရပါတယ်။အဲသူတို့မှလည်းဒီ risk factor ရှိရတဲ့ကြောင်ပုံမှန်စစ်ဆေးဖို့လိုပါတယ
်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ COVID season တက်ဆက်ပြနေတဲ့ကျမရေခန္ဓာကိုအခုလိုကြာတာပရင်းနဲ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါဦးမယ်စစ်အာဏာသိမ်းပြီးချိန်ကတည်းကမြမအစိုးရဟာကျွေးမြီတန်တရာမှာတဝဲလဲလဲဖြစ်နေတဲ့အကြောင်းဥအောင်ခင်စီစဉ်ပြီးကိုကျော်သိန်းကအကူအညီတင်ဆက်ပေးထားပါတယ်ရှင်
ကျကျိုးတဲ့အနည်း90ကျော်ကာလမှာဗမာအစိုးရဟာညီမျိုးစုံနဲ့နိုင်ငံခြားကငွေချေးခဲ့ပါတယ်ဒါပေမဲ့တခါမှပြန်ဆက်နိုင်တာမဟုတ်ပါဘူး1988လူတို့အုံကြွမှုကိုနှင်းနှင်းနဲ့နောက်ပိုင်းမှာတရုတ်ကလွဲပြီးငွေချင်းမဲ့သူမရှိတော့ပါဘူးအခုမှဥသိမ်းစိန်အစိုးရရဲ့ပြုပြင်ရေးကိုထောက်ခံအားပေးတဲ့အနေနဲ့မြေရှင်နိုင်ငံတွေကကျွေးဟောင်းတွေကိုပြန်လည်စီစစ်ပြီးငွေထုတ်ချေးနေကြတဲ့အတွက်မြန်မာအစိုးရမှကျွေးတူလာပြန်ပါတယ်ဥသိမ်းစိန်တက်လာပြီးမကြာမီမှာနိုင်ငံခြားအကျွေးဒေါ်လာတန်း10,000ရှိပြီး8,000ကျော်ဟာမဆလာခေကကြံခဲ့တဲ့အကျွေးဖြစ်ကြောင်းကြေညာပါတယ်မိစားဖြစ်သူမြန်မာကတူယူထားတာဒေါ်လာတန်း10,000ရှိတယ်လို့ဆိုပေမဲ့အနည်း90မဆပေးထားတဲ့အကျွေးဖြစ်လို့ပေးရမယ့်အတိုးနဲ့ဆောင်ရမယ့်ဒဏ်ငွေပါတက်တွေ့ရင်ဒေါ်လာတန်း15,000ဆက်ဆရာရှိတယ်လို့မြေရှင်တွေကဆိုပါတယ်ဒါနဲ့မြေရှင်19နိုင်ငံပဲရစ်မြို့မှာတွေ့ဆုံတဲ့အခါ နော်ဝေးနဲ့ဂျပန်ကကျွေးလျှော်ပြစ်ပြီးပြန်လည်စီစစ်တဲ့အခါမှာဗမာအစိုးရပြန်ဆက်ရမယ့်အကျွေးဟာဒေါ်လာတန်9000ကျော်အထိလျော့ပါတော့ပါတယ်ဒေါ်လာတန်6000ကိုလျော့ပြစ်လိုက်တဲ့သဘောဖြစ်ပါတယ်ဗမာအစိုးရကငွေပြန်ချင်းနေအောင်စီစဉ်ပေးကြတာဖြစ်ပါတယ်
ဂျပန်ဝန်ကြီးချုပ်2014ခုနှစ်မတ်လမှာနေပြည်တော်ကိုလာတော့ဒေါ်လာတန်500ကျော်ချေးဖို့သဘောတူလိုက်ပါတယ်အခြေခံအဆောက်အအုံနဲ့လျှက်စစ်စွန့်အင်မြင့်တင်ဖို့ဖြစ်ပါတယ်နိုဝင်ဘာလရောက်တော့တီလဝါအခြေခံအဆောက်အအုံရန်ကုန်လျှက်စစ်နဲ့အသေးစားအလတ်စားလုပ်ငန်းမြင့်တင်ရေးအတွက်ဒေါ်လာတန်250ကျော်ဂျပန်အစိုးရကထုတ်ချေးပြန်ပါတယ်နောက်ပြီးတော့အတိုးနည်းနည်းနဲ့ဒေါ်လာတန်800ကျော်မြန်မာအစိုးရကိုချေးငှားဖို့လည်းမကြမီကသဘောတူပြန်ပါတယ်ဒီငွေကိုလျှက်စစ်လိုင်းတိဆောက်မှုဗီယက်နမ်မြန်မာကားလမ်းနဲ့ရန်ကုန်မြို့ပတ်ရထားတိဆောက်ရေးအတွက်အသုံးပြုရမယ်လို့ဆိုပါတယ်။ဒါကြောင့်ဒီနေ့ထဲမှာဒေါ်လာတန်း1500ကျော်မြန်မာအစိုးရကိုချေးဖို့ဂျပန်အစိုးရကသဘောတူလိုက်ပါတယ်
။မြန်မာအစိုးရစီကရက်စရာရှိတဲ့ကျွေးမီကိုဒေါ်လာတန်း1000ချီပြီးဂျပန်အစိုးရကရောပစ်လိုက်ပြီးမြဲဒေါ်လာတန်း2000ကျော်ဆက်စရာကျန်းနေပါသေးတယ်။လက်ကျန်ကျွေးမီနဲ့ကျွေးတစ်ကိုပေါင်းလိုက်ရင်ဂျပန်ကိုဆက်ရမယ်ကျွေးမီဟာဒေါ်လာတန်း4000နီးပါးရှိလာပါတယ်အကျွေးမဆက်နိုင်တဲ့အစိုးရကဘာဖြစ်လို့ငွေချေးကျင်တာလဲဆိုတာစဉ်းစားစရာဖြစ်လာပါတယ်ဂျပန်အစိုးရချေးတဲ့ငွေကိုဂျပန်ကုမ္ပဏီတွေကတစ်ဆင့်သုံးရတဲ့အတွက်ဂျပန်ကုမ္ပဏီတွေရဲ့အကျိုးစီးပွားကိုမြင့်တင်ရရောက်ပါတယ်2012ကမြန်မာပြည်မှာယင်းနှီးမြှုပ်နှံတဲ့ဂျပန်ကုမ္ပဏီ56ခုသာရှိပါတယ်ကျွေးမီပြန်လည်စီစစ်ပြီးငွေထပ်ချေးတဲ့အခါ2014မှာဂျပန်ကုမ္ပဏီ168ခုအထိတိုးလာပါတယ်။ဒါကြောင့်ကျွေးမဆက်နိုင်ပေမဲ့ဗမာအစိုးရကဂျပန်အစိုးရကအမြဲတမ်းငွေထုတ်ချင်းနေတာဖြစ်ပါတယ်
။ဦးသိန်းစိန်အစိုးရကြေညာတဲ့နိုင်ငံခြားကျွေးမီထဲမှာ1988ခုနှစ်နောက်ပိုင်းတရုတ်စီကချေးထားတဲ့ဒေါ်လာတန်း2000ကျော်ပါဝင်ပါတယ်။ဒါပေမဲ့ကျွေးပြန်လဲစီစစ်တဲ့ Paris အစည်းအဝေးမှာတော့တရုတ်မပါပါဘူး။2010မှာဗိုလ်ချုပ်မှုကြီးတန်းရွှေတရုတ်ပြည်သွားတော့ဒေါ်လာတန်း4000ကျော်ကိုအတိုးမြူပဲဗမာအစိုးရကိုချေးဖို့သဘောတူခဲ့ပါတယ်။ဒါပေမဲ့မြစ်ဆုံဆယ်မရဆိုင်မီရယူခဲ့တဲ့သဘောတူညီချက်မှုလက်တွေ့အကောင့်ထဲဖော်ပုံမရပါဘူး။2013ခုနှစ်ကချေးယူခဲ့တဲ့ဒေါ်လာတန်း100နဲ့ဒီနှစ်ချေးတဲ့တန်း300ကိုနှစ်စဉ်တိုးနှုန်း 4.500 ခန့်နှုန်းပေးရပါတယ်။ဒေါ်လာတန်းပေါင်း 8,800 အထိချေးဖို့2014မှာတရုတ်ကသဘောတူထားပါတယ်။တခြားနိုင်ငံကအတိုး200ခန့်လုံးယူပြီးတရုတ်ရဲ့အတိုးက400ခန့်လုံးကျော်နေတာကိုလွတ်တော်မှာဝေဖန်ကြပါတယ်
။နိုင်ငံခြားအကျွေးဆက်တဲ့အစင်လာမရှိတဲ့ဗမာအစိုးရကိုငွေထပ်ချေးနိုင်မှုအတွက်အကြံအဖန်လှုပ်ပေးနေကြပြီးမဲ့ဗမာအစိုးရဟာကျွေးဒုက္ခ debt distress ဖြစ်ဖို့အလားအလာမရှိဘူးလို့ IMF အပီပီဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ရဲ့2014ကျွေးမီစီစစ်ချက်မှာဖော်ပြပါတယ်။ဒါပေမဲ့အကျွေးပမာဏဟာကျွေးဒုက္ခအဖြစ်သတ်မှတ်တဲ့အဆင့်နားကိုရောက်လာတဲ့အတွက်အနီးကပ်စောင့်ကြည့်ဖို့လိုတယ်လို့ဆိုပါတယ်။အတိုးမပေးရတဲ့ကျွေးမီကသာသုံးဆွဲသင့်ပြီးအတိုးပေးရတဲ့ကျွေးမီကိုအတက်နိုင်ဆုံးရှောင်သင့်တယ်လို့ဆိုပါတယ်။ဗမာအစိုးရဟာတရုတ်အကျွေးကိုအတိုးပေးနေရပါတယ်။ဗမာအစိုးရမှာပြန်ဆက်နိုင်စွမ်းမရှိပေမဲ့တရုတ်အစိုးရကတော့ရေနံဓာတ်ငွေမှာပူးတွဲလုပ်ကင်နေတာမို့မြန်မာကိုပေးစရာရှိတဲ့အထက်ကအတိုးကိုနှုတ်ယူနိုင်ပါတယ်။နိုင်ငံခြားကချေးတဲ့ငွေကိုဖွံ့ဖြိုးတိုးတက်အောင်အသုံးပြုတတ်ဖို့လိုပါတယ်။ဒါပေမဲ့စစ်အစိုးရကမှကျွေးရှင်နဲ့စစ်အုပ်စုသာအကျိုးအမြတ်ခံစားကြရပါတယ်။အခုတော့ကျွေးထူတဲ့ဗမာအစိုးရကိုငွေထပ်ချေးဖို့လမ်းကင်းပေးကြတဲ့အတွက်အကျွေးတန်တရာပိုပြီးနှဲ့ဆိုင်သွားပါတယ်။လောလောဆယ်တော့ဖွံ့ဖြိုးတိုးတက်တာကမမြင်ရသေးပဲအနောက်တိုင်းရဲ့အကျွေးနဲ့တရုတ်ဂျပန်အကျွေးတွေတိုးပွားလာတာသာတွေ့ရပါတယ်ခင်ဗျာ။
ကောင်ခင်ရဲ့မြမအရေးတုံတက်ချက်ပြန်လဲထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာနှာစင်နိုင်ကြပါရဲ့ရှင်။ကျမတို့ VOA အင်တာနက်ဆာမျက်နှာမှာရွေးကောက်ပွဲဆိုင်ရာလူမှုစစ်တမ်းကောက်ယူတဲ့ကန်တာတစ်ခုဖွင့်ထားပေးပါရယ်။ရွေးကောက်ပွဲမဲပေးတဲ့အခါမှာလူကိုကြည့်ပြီးမဲပေးမလားပါတီကိုကြည့်ပြီးမဲပေးမလားဆိုတဲ့စစ်တမ်းမှာလာရောက်ပြီးဆန္ဒမဲပေးနိုင်တယ်လို့ဘဲချက်မှာပို့ပြီးတော့လူကြိုက်များနေတယ်လဲဆိုတာကိုလည်းကိုယ်တိုင်ကြည့်ရှုလို့ရပါရဲ့ရှင်။
ရရှိမြတ်မြတ်အခုဒီနိုဘာမှာကျင်းပမဲ့ထူးထူးရွေးကောက်ပွဲနဲ့ပတ်သက်လို့ရလာမယ့်ရလတ်ပေါ်မှာလေးစားလက်ခံမယ်လို့တက်မတော်ကောက်ွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြောဆိုခဲ့မှုပါတယ်။ဒါပေမဲ့လည်းတက်မတော်သားတွေဆန္ဒမဲပေးမယ်ဆိုလို့ရှိရင်ကောက်ွယ်အမြင်ရှိသူတွေနောက်တက်မတော်နားလည်မှုရှိသူကိုအခြေခံထားပြီးတော့စဉ်းစားကြဖို့ဆိုပြီးတော့ဒီကောက်ွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကကြားပြည်နယ်ခီးစဉ်တစ်ခုအတွင်းမှာပြောဆိုသွားပါတယ်။
အခုလိုပြောဆိုချက်ဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိလာနိုင်ပါလဲစစ်တပ်အနေနဲ့လက်ရှိရွေးကောက်ပွဲမှာမှန်မှန်ကန်ကန်ရပ်တည်ပြီးတော့ကြားနိုင်မယ်လို့ယူဆပွဲရှိပါလားဒီကြောင့်ကိုလာမယ့်စနေညပိုင်းတည်းလေးလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းများလူတွေတို့ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမင်းများလူတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 2323822554 ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကို VOA ကကျေးဇူးတင်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-2-3-2-3-2-5-5-5-4 ကိုဖြစ်စေ။ email လိပ်စာ bamis@voanews.com ကိုဖြစ်စေကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကြိုတင်ဆက်သွယ်ကြပါလို့လည်းထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနာဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တိုက်ပွဲအတွင်းမှာထွက်ပြေးလာတဲ့ကချင်ပြည်နယ်မစီမြို့နယ်ဘက်ကစစ်ပြေးဒုက္ခတဲ့နေရာနီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်စင်တီနယ်မြို့တော်ဟာခါမြို့ကလူနေအိမ်900ကျော်ပြောင်းရွှေ့ရမယ်ဆိုတာတွင်နဲ့လာမယ့်အောက်တိုဘာလမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်အပေါ်ရခိုင်ဒေသခံတွေဘလို့အမြင်ရှိနေပါလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ကျေးရွာအနီးဖြစ်ပွားခဲ့တဲ့ကချင်လက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာအစိုးရတပ်တို့ရဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေတဲ့ဒုက္ခသည်နေရာနီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကချင်နချင်းခရိုင်အဖွဲ့ချုပ် KBC ရဲ့ပြန်ကြားရေးတာဝန်ခံဦးလမာယော်ကပြောပါတယ်စက်တင်ဘာလ21ရက်နေ့အထိထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုမန်စီမြို့ရှိနချင်းခရိုင်ဖျားเจ้าမှာလာရောက်ခိုလုံနေရပြီးအရေးပေါ်အစားအသောက်နဲ့နေရထိုင်ရေးအတွက်အခက်အခဲတွေရှိနေတယ်လို့တိုက်ပွဲဖြစ်ပွားနေတဲ့နေရာမှာပိတ်မိနေတဲ့ဒုက္ခသည်တွေလည်းရှိနေသေးတယ်လို့ဥလမာယော်ကပြောပါတယ်လက်ရှိမှာဒုက္ခသည်တွေစားသောက်ဖို့အတွက်နိုင်ငံရေးပါတီတချို့နဲ့လူမှုအဖွဲ့အစည်းတွေကနေကူညီပေးဆောင်နေပေမဲ့လုံလောက်မှုမရှိဘူးလို့ကချင်ငင်းချမ်းရဲ့အကျိုးဆောင်ဥဆန်အောင်ကပြောပါတယ
်မိုးတဲထန်စွာရွာသွန်းပြီးမြေပြိုမှုတွေကြောင့်ချင်းမြင့်နယ်မြို့တော်ဟာခါမြို့ကလူနေအိမ်900ကျော်ပြောင်းချွေ့ရမှာဖြစ်ပါတယ်ဒီလဆိုးပိုင်းကပြည်နယ်ဝန်ကြီးတွေဦးဆောင်တဲ့အဖွဲ့၄ဖွဲ့ကကွင်းစင်းလေ့လာရမှာဖြူကျပျက်စီးတဲ့အိမ်ခြေ430အန္တရာယ်ရှိတဲ့နေအိမ်322အိမ်ရှိခဲ့ပြီးပြောင်းချွေ့ပေးရမယ့်အိမ်တော်စုက932စုရှိနေတယ်လို့ချင်းမြင့်နယ်တက်တော်နယ်တပ်ထုသွင်းဝန်ကြီးဦးကျော်ငိမ့်ကပြောပါရယ်ပြောင်းချွေ့ရမယ့်အိမ်တော်စုတွေအတွက်မြေွက်နေရာကိုတော့ဟာခါကနေဖလန်းထွက်ဘက်မှာမြေွက်နေရာ2နေရာရွေးချယ်ထားပြီးလို့လည်းသိရပါရယ်ဒါပေမဲ့ဒီဆောက်ရဲပိုင်းကိုတော့ဘူမိပိဒပညာရှင်တွေရဲ့နေမြေလေ့လာမှုစစ်တမ်းထွက်ပေါ်လာမှသာမြို့ပြစီမံကိန်းတွေစတင်ရွေးဆွဲပြီးလာမယ့်အောက်တိုဘာလကုန်ပိုင်းလောက်မှသာစတင်နိုင်ဖွယ်ရှိမယ်လို့ပြည်နယ်အစိုးရဖွဲ့ဝင်တွေကပြောပါတယ်
။လာမယ့်2015အထွေထွေရွေးကောက်ပွဲမှာကြာအင်းစိတ်ကြီးမြို့နယ်မှာကျေးရွာအုပ်စု10ခုနဲ့မြို့ပေါ်ရက်ွက်တွေသာမေးပေးခွင့်ရှိပြီးကျန်တဲ့ရက်ကျေး52နေရာကမေးပေးခွင့်မရှိဘူးလို့ကြာအင်းစိတ်ကြီးမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးကြည်လွင်ကပြောပါတယ်။အခုဆန္ဒမေးပေးပိုင်ခွင့်မရှိတဲ့နေရာတွေဟာမွန်နဲ့ကရင်တွေအများစုနေထိုင်တဲ့ကျေးရွာတွေဖြစ်တယ်လို့ဒီဒေသတွေဟာမွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးထိန်းချုပ်နေမြေတွေရှိနေလို့မေးပေးခွင့်မရတဲ့ဒေသအဖြစ်အစိုးရကနေသတ်မှတ်ထားတယ်လို့ယူဆကြောင်းရွေးကောက်ပွဲစောင့်ကြည့်သူတဦးကပြောပါတယ်အခုလိုတိုင်းရင်းလူမျိုးတွေနေထိုင်တဲ့ကျေးရွာအများအပြားမေးပေးခွင့်မရတာဟာတိုင်းရင်းသားပါတီတွေအတွက်နစ်နာမှုရှိနေတယ်လို့မွန်အမျိုးသားပါတီကြားအင်းစိတ်ပြည်သူ့လွတ်တော်ကိုယ်စားလှယ်မင်းထွန်းလွင်ကပြောပါတယ်
ကရင်ပြည်နယ်ဖမ်းမြောက်သည့်အဝေးပြေးလမ်းမကြီးနားမှာရှိနေတဲ့ခလောင်းတို့ကျေးရွာအုပ်စုအုံးသပင်ကျေးရွာကလေယာမြေပေါ်အဆောက်အုံဆောက်လုပ်နေထိုင်ခွင့်ရှိတဲ့ဥယျာဉ်ခြံမြေဖြစ်ဂရမ်းမြေပြောင်းမြေဖို့လေပိုင်းရှင်တွေကနေပြည်နယ်ဝန်ကြီးချုပ်ကိုစက်တင်ဘာလနောက်ဆုံးပတ်မှာစာရေးသားတောင်းဆိုထားတယ်လို့ဒေသခံသူဖြစ်သူနိုင်ရွှေကြီးကပြောပါတယ်ပြီးခဲ့တဲ့ဇွန်လပိုင်းတုန်း ဆက်ရှိဦးကိုဖမ်းမြို့နယ်လေယာစီမံခန့်ခွဲမှုကော်မတီကနေပုံမှန်36နှစ်တရားစွဲဆိုထားပြီးတဲ့နောက်ပိုင်းမှာအခုလိုတင်ပြတောင်းဆိုခဲ့တာပါလက်ရှိလေယာမြေဥပဒေများပြဋ္ဌာန်းထားတာရှိပေမဲ့လည်းဒီလက်မြေပေါ်မှာစောက်အောင်စောက်လုပ်နေတိုင်းခွင့်ရှိမရှိကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လဲဒေသခံတွေကပြောပါတယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိတဲ့တပ်မတော်လေရင်ကွင်းမှာဘုံနှလုံးဇက်တိုက်ပောက်ကွဲခဲ့ပါတယ်စက်တင်ဘာလ22ရက်နေ့ပိုင်းမှာမြစ်ကြီးနားမြို့အဝင်လေရင်ကွင်းမုံဝအဝင်မှာပောက်ကွဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီပောက်ကွဲမှုဖြစ်စဉ်အတွင်ထိခိုက်မှုကတော့အတိမပြုတ်နိုင်သေးပါဘူးမြန်မာအစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KNU အကြတိုက်ပွဲပြန်လည်ဖြစ်ပွားလာပြီးပောက်ကွဲမှုတွေတုံးနှစ်လောက်ရပ်တန့်နေရကနေရွေးကောက်ပွဲအတွက်ပြင်ဆင်နေချိန်မှာအခုလိုပောက်ကွဲမှုကြောင့်မြို့ခံတွေစိုးရိမ်ထိတ်လန့်နေတယ်လို့ဖမ်းဆီးဆဲမှုတွေပြုလုပ်လာမှာကိုလည်းဒေသခံတွေစိုးရိမ်မကင်ဖြစ်နေကြပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ မြန်မာနိုင်ငံမှာမကြာမီကျင်းပမဲ့ရွေးကောက်ပွဲမှာအောင်နိုင်ရေးအတွက်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာအောက်တိုဘာလ7ရက်အပတ်မှာရခိုင်ပြည်နယ်ကတန်တွဲတောင်ကုန်းနဲ့ဂွမ်းမြို့တွေကိုသုံးရက်ကြာစီရင်ရေးခီးစဉ်လာရောက်မှာဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်အပေါ်ကိုရခိုင်ဒေသခံတွေကဘယ်လိုအမြင်တွေရှိနေကြပါသလဲဆိုတာကိုမောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ဒေါ်အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်အပေါ်ကိုရခိုင်ဒေသခံတွေကဘယ်လိုအမြင်တွေရှိနေကြပါသလဲဆိုတာကိုမောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ဒေါ်အောင်ဆန်းစုကြည်ရခိုင်ခရီးစဉ်နဲ့ပတ်သက်ပြီးရခိုင်မြို့သားပါတီစက်တွေမြို့နေအမှတ်လိုက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်မြတ်ကျော်ကသူ့အမြင်ကိုအခုလိုပြောပါတယ်ကျွန်တော်အနေနဲ့ပြောရရင်တော့ရခိုင်ပြည်နယ်ဟုတ်ပါဘူးမြန်မာနိုင်ငံအပြင်မှာရှိတဲ့တရားဝင်ပါတီတစ်ခုဆိုရင်နိုင်ငံရေးချုပ်ချာအမှားအနေအထားမှာဒေနီယာမဆိုးပေါ်လာခွင့်ကတော့ရှိတယ်လို့တော့ကျွန်တော်အန
ဒီကနေ့ကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့လူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခအရှင်တွေကြောင့်ဒေါ်အောင်ဆန်းစုကြည်အနေနဲ့ရခိုင်ခရီးစဉ်ကိုလာရောက်တာဟာမသင့်တော်သေးဘူးလို့ကြောက်ဖြူမျိုးခံတဦးဖြစ်တဲ့ဦးစံတာမမော်ကပြောပါတယ်။
ဒီမှာမထောက်ဆန်းတဲ့ကိစ္စမှာဗေဒီတင်နဲ့ရခိုင်တင်နဲ့ကပဋိပက္ခကြည့်တယ်လေတရားတော်ဟိုဂျွန်ဆန်းစုကြည်ကပဋိပက္ခဖြစ်တဲ့ကိစ္စတွေကိုလူနေစုကိုလူမျိုးစုကအနိုင်ကျင့်တဲ့သတိပေးထားတဲ့အတွက်ဒီကလူတွေကတော့အဲဒီကိစ္စကိုမကျင်းနဲ့နိုင်ဘူးကြာ။နောက်မြေလူခွေးတွေဆိုတဲ့ငုံနှက်ရှယ်အဲ့ဒီစာလုံးစလုံးနဲ့အနေနဲ့ကျွန်တော်တို့ကိုအနိုင်ကျင့်တယ်ဆိုကျွန်တော်ခံစ
ေးပြတ်တောက်နေတဲ့ချင်းပြည်နယ်အတွင်းမှာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးလုပ်ငန်းလုပ်ဆောင်ရမှာအခက်တွေ့နေသလိုဒေသခံတွေအနေနဲ့လည်းနိုင်ငံရေးအပိုင်းမှာစိတ်ဝင်စားမှုအားနည်းနေတယ်လို့လည်းဆိုပါတယ်။ဒီအခြေအနေကိုတော့ဆလိုင်းရဲ့စူးစီးချက်ကိုနိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်။
လမ်းမဆက်သူရေးပြသမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ချင်းမြင့်နယ်မှာလွတ်တော်ကိုယ်စားလှယ်လောင်းတွေကမဲဆွယ်စည်းရုံးရေးဆင်ဖို့အခက်ကြုံနေရတယ်လို့ချင်းမျိုးရားဒီမိုကရက်တစ်ပါတီကဟာကာမျိုးနယ်မျိုးရားလွတ်တော်ကိုယ်စားလှယ်လောင်းဦးချံပုံကပြောပါတယ
်စင်ကိုလေးဆင်တော်မြတ်ဘူးပြမြို့ပေါ်မှာပဲကျွန်တော်တရားဟောနေကြပြင်းတော့ဖိုက်ကနေတော့ဥစ္စာမတော်နိုင်ကားနဲ့တော့ဆက်မတော်နိုင်ကြတော့ပြင်းတော့ကျွန်တော်စောင်းလိုက်လာမောင်းလေးဥစ္စာဆိုင်ကြီးရလာတော့ကြရပြကျွန်တော်တို့ဆင်ရဲ့ခကြီးကိုတော့လေးမားရဲ့တော့ရပြ
ဒီကောင်ပြဆရာသမားကြီးကျွန်တော်တို့ကဘယ်လိုလုပ်ရမလဲမသိဘူးဗျာ။ဒီကနေ့မတော်နေကြတာဗျာကျွန်တော်တို့ကဗျာနေရေးကြီးရှိနေတာဗျာဟာကတော့စုမီတီမိုကရေစီဖွဲ့ချုပ်ဆက်စီတီပါတီကလည်းတီးတိမ်သွန်ဆန်ဘက်မှာလမ်းပန်းဆက်တွေရေခက်ခဲရှိနေကြတာကမဲဆွယ်စီယုံကြီးလုပ်ငန်းတွေလှုပ်ဆောင်နေရတယ်လို့ပါတီပြောခွင့်ရဦးကျင်စွမ်းမန်ကပြောပါတယ်။
ဒီကလမ်းပန်းဆက်တွေရပါမယ်ဒီကတော့ကားနဲ့ကားလုံးတွေရတော့ဝတ်ဆိုင်ကနေပြောရတဲ့ဒီကပြောတဲ့ခါကျတော့စက်စက်ရရရာယူဆက်ရတယ်ပြီးတော့ကောင်းဆုံးပြောကျူးစားပြောမဲဆွယ်ပြီးစနေပါပဲ။တပါဝဘေးတံတိတ်ခဲ့တဲ့ချင်းပြည်နယ်မှာဒေသခံချင်းပြည်သူတော်တော်များများဟာလည်းနေ့စဉ်စားဝတ်နေရေးအတွက်ပူပင်တော့ကရောက်နေကြလို့ရွေးကောက်ပွဲဘက်ကိုစိတ်မဝင်စားကြဘူးလို့ဦးချံပုံကပြောပါတယ်။
ချင်းမြင့်နယ်ဆိုရရဲ့အောက်ကလ၃၁ရက်နေ့ထုတ်စည်ရင်ရချင်းမြင့်နယ်တခုလုံးအတိုင်းအတာအနေနဲ့နေအိမ်ပြည့်ပြတ်မှု၁,၆၄၀ရှိပြီ။ပြောင်းရွှေ့မှုလိုအပ်တဲ့အိမ်တွေကတော့၁,၉၄၀ကျော်၊သုံးရွှေ့မှု
ကလတံဘူးကတော့ကြာရှိထောင်960တန်းကျော်ဒုက္ခသည်စုစုပေါင်း1,400,960ဦးရှိတယ်လို့စည်ရင်ထုတ်ပြန်ထားပါတယ်။မဲဆန္ဒနယ်မြေစုစုပေါင်း၃၉နေရာရှိတဲ့ချင်းမြင့်နယ်မှာနိုင်ငံရေးပါတီ73ပါတီကလွှတ်တော်ကိုယ်စားလှယ်လောင်210ဦးနဲ့တတိပုဂ္ဂလခွန်ဦးစုစုပေါင်းလွှတ်တော်ကိုယ်စားလှယ်လောင်200ဦးဝင်ရောက်ရှင်ပြန်သွားမှာဖြစ်ပါတယ်။
ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ကျေးရွာအနီးဖြစ်ပွားခဲ့တဲ့ကချင်လက်နက်ကိုင်အဖွဲ့ KNA နဲ့အစိုးရစစ်တပ်တို့ရဲ့တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်နေရာနီးပါးအတွက်အရေးပေါ်ကူညီတွေလိုအပ်နေတယ်လို့ကချင်နှချင်းခရိုင်အဖွဲ့ချုပ် KBC အဖွဲ့ကပြောပါတယ်။မိုးကြီးမြေပြိုကျမှုကြောင့်ချင်းပြည်နယ်မြို့တော်ဟာခါမြို့ကလူနေအိမ်9000ကျော်ပြောင်းရွှေ့ရမှာဖြစ်ပါတယ်။
တော်ရရှိနေခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ။ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးနားဆင်နိုင်ပါရဲ့ရှင်။ VOA အမေရိကန်အသံရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။
အမေရိကန်နိုင်ငံကိုရောက်နေတဲ့ပုံရဟန်းမင်းကြီးဖရန်စစ်စာဒီကနေ့ကြာသပတေးနေ့အမေရိကန်ဆန်လော့ဂျင်းမနေ့ဆင်နိုင်းမှာစပြီးတနင်္ဂနွေနေ့ပါအမေရိကန်လွှတ်တော်မှာမင်ကွန်းပြောကြားခဲ့ပါတယ်။လွှတ်တော်ကိုလာရောက်တဲ့ပုံရဟန်းမင်းကြီးကိုလာရောက်ဖို့အတွက်ဖိတ်ကြားခဲ့တဲ့လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာကကြိုဆိုခဲ့တာပါ။လွှတ်တော်မှာမင်ကွန်းစပြောချိန်မှာရင်းနှီးတဲ့အမ
ပြောချတော့ပြီးရာသီဥတုပြောင်းနေမှုတွေအားလုံးလက်တွဲပြီးဆောင်ရွက်ဖို့အတွက်တိုက်တွန်းသွားပါတယ်။ကမ္ဘာကြီးမှာငြိမ်းချမ်းမှုရဖို့အတွက်တန်တိုက်ထန်တွင်ခိုင်ခိုင်မာမာချဖို့အတွက်လိုအပ်တယ်လို့ပြောကြားခဲ့တယ်လို့လူကိုယ်သိဆုံးစေတဲ့လက်နက်တွေဘာကြောင့်ရောင်းဝယ်နေကြတယ်လဲလို့လည်းမင်းကွန်းထုတ်ခဲ့ပြီးလက်နက်ရောင်းဝယ်မှုတွေရစမ်းရမယ်တာဝန်ရှိတယ်လို့လည်းပြောကြားခဲ့ပါတယ်။ ဖက်မြက်ခင်းပြည်မှာသူ့ကိုစောင့်မျှော်နေတဲ့တောင်းနဲ့ချီတဲ့လူလူကြီးကိုဝါရှင်တန်ဒီစီမြို့တော်ကိုစီးပြီးမြင်ရတဲ့လွှတ်တော်ရဲ့လေသာဆောင်ကနေအပူဇော်ခံခဲ့ပါတယ်။အခုသတင်းကြေညာနေချိန်မှာတော့ပုံဟန်မင်းကြီးဟာအိုးအိမ်မဲတွေနေထိုင်ရာစီကိုတွားရောက်နေပါတယ်။မနေ့ကဗိုလ်တော်ဘူးနေမှာတော့တမရအိမ်မျိုးမှာအမေရိကန်တမရဘဲရက်အိုဘားမားနဲ့တွေ့ဆုံခဲ့ပြီးဝါရှင်တန်ဒီစီမှာရှိတဲ့အမျိုးသားဖျားရှိခိုးကြောင့်မှာပုံဟန်မင်းကြီးရဲ့ပထမဆုံးဝတ်ပြုဆုတောင်းပွဲကိုကျင်းပခဲ့ပါတယ်။မနေ့ဖန်မှာတော့နယူးယောက်ကိုတွားရောက်ပြီးကုလသမဂ္ဂမှာမင်ကွန်းပြောကြားမှာဖြစ်တယ်လို့တနင်္ဂနွေနေ့မှာတော့လူပေါင်းတန်းနဲ့ချီးပြီးတက်ရောက်ဖို့ရှိတယ်။ဖီလာဒဲဖီးယားကကမ္ဘာတဝန်းမိသားစုတွေ့ဆုံပွဲကိုတွားရောက်မှာဖြစ်ပါတယ်။တချိန်တည်းမှာပဲအစ္စလမ်ဘာသာဝင်တွေနှစ်ဆင်ဖျားဖူးပွဲတော့ကျင်းပနေတယ်။ဆော်ရီအာရေဗျနိုင်ငံမက္ကာမြို့နားကမီနာမြို့မှာဖျားဖူးလာတဲ့လူကြီးတွေအချင်းချင်းနေမိတာကြောင့်လူ918ဦးတဲ့မင်းနဲ့တေဆုံးပြီး800ကျော်ဒဏ်ရာရခဲ့ပါတယ်။
သတင်းကျဉ်ချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရမှုကရှာဖောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်ဖူယိုရီတော်တာရှင်တွေကိုနှုတ်ခွန်းဆက်ပါတယ်ဖူယိုရီတော်တာရှင်များနဲ့တကွပြည်မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.